Welcome to the Voice of America in Burmese.
လာညချာမှာတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဩဂုတ်လ4ရက်အင်္ဂါနေ့ညပိုင်း 9:20 NIT အစီအစဉ်တွေကိုလိုင်းတိုမီတာ24 25 51နဲ့လိုင်းလမ်းမီတာ190ရိုးကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလောပါဒီကနေ့အစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာပါရှင်ကျမခင်မြူထွေးပါPacific Gateway တဲ့တခြားနိုင်ငံများမိဖက်ဆက်ဆံရေး TPP လို့ခေါ်တဲ့ကုန်သွယ်ရေးသဘောတူညီချက်ကြီးရဖို့တိုးတက်မှုတွေရှိလာတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောပါတယ်။တခြားကုလသမဂ္ဂအထွေထွေမှုချုပ်ဘန်ကီမွန်နဲ့အမေရိကန်သမ္မတအိုဘားမားတို့ဒီကနေ့သမ္မတအင်ဗီရိုမှာတွေ့ဆုံပြီးတော့ရာသီဥတုပြောင်းလဲမှုဆိုင်ရာကိစ္စရဲ့အပါအဝင်ကိစ္စအတော်များများကိုဆွေးနွေးကြမှာပါ။မြန်မာနိုင်ငံအနှံ့မှာတော့မိုးကြီးရေရှမ်းမှုတွေကြောင့်သေဆုံးသူ69ယောက်ထက်မနည်းရှိပြီးလူပေါင်း2000ကျော်ဘေးဒဏ်ခံစားရပြီးတဲ့နောက်ရေဘေးသင့်ပြည်သူတွေအထက်နိုင်ငံတကာကဝိုင်းဝန်းကူညီပေးကြဖို့ကိုလည်းမြန်မာဆွေရကဒီကနေ့ပန်ချလိုက်ပါတယ်ဒီလိုမျိုးထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကောင်းထန်းနဲ့အတူပြောပြပါမယ်ရှင်
။ကောင်းပါပြီ။မြန်မာနိုင်ငံမှာကြုံတွေ့နေရတဲ့တိမ့်နဲ့ချီတဲ့ရေဘေးဒုက္ခသည်တွေအတွက်မြန်မာနိုင်ငံတွင်းမှာရှိတဲ့နိုင်ငံတကာတန်ရုံတွေကုလသမဂ္ဂအပါအဝင်လူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့အစည်းတွေကိုနိုင်ငံခြားရေးဝန်ကြီးဌာနကအစာရေးပန်ချထားပါတယ်
။ရန်ကုန်မှာရှိတဲ့နိုင်ငံခြားတန်ရုံတွေနောက်ပြီးတော့ပြည်သွားမှာရှိတဲ့မြန်မာနိုင်ငံကိုတွဲဖက်ကင်ထားတဲ့တန်ရုံတွေပေါ့
နိုင်ငံခြားရေးဌာနတူညွန်ကြားရေးမှူးချုပ်ဦးကျော်မိုးထွန်းမှရှင်အသေးစိတ်ကိုနောက်ပိုင်းမှာကြားရမှာပါဒါအပြင်လက်ရှိရေးဘေးတင်းမှုတွေကြောင့်ပြည်ရင်းဆန်ရှားပါပြက်လက်မှုဖြစ်ပေါ်နိုင်တယ်လို့အစိုးရဘက်ကကြေညာလိုက်တဲ့သတင်းနဲ့ကရင်လက်နက်ကိုင်ဖွဲ့၃ဖွဲ့နဲ့တောင်ပိုင်းရှမ်းပြည်တပ်မတော်ကောင်းဆောင်နဲ့မြမတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုက်နဲ့ဒီကနေ့တွေ့ဆုံတဲ့သတင်းရခိုင်မျိုးသားဝါရင်နိုင်ငံရေးသမားနဲ့သတင်းစာဆရာဦးတာပန်းဒီကနေ့နေ့ခင်းမှာရန်ကုန်မြို့နယ်အိမ်မှာကွယ်လွန်သွားတဲ့သတင်းတွေကိုတင်ပြသွားဖို့ရှိပါတယ်ခုရင်ဆုံးတော့အင်္ဂါနေ့ညပိုင်းထိတ်တန့်ရောက်သတင်းတွေကိုမခင်ဖြူထွေးနဲ့ကိုကောင်းထက်တို့ကပြောပြပေးကြပါအောင်ရှင
်ပစိဖိတ်ကဲဝင်တဲ့တခြားနိုင်ငံများမိဖက်ဆက်ဆံရေး TPP လို့ခေါ်တဲ့ကုန်သွယ်ရေးသဘောတူညီချက်ကြီးရဖို့၁၂နိုင်ငံဆက်ဆက်ညှိနှိုင်းနေတာမှာနောက်ဆုံးသဘောတူညီချက်ရဖို့တိုးတက်မှုရှိသားပြီဖြစ်ပေမဲ့အသေးစိတ်တချို့ဆက်ပြီးတော့ညှိနှိုင်းမှုလိုသေးတယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကပြောပါတယ်သဘောတူညီချက်ရဲ့ညီမချက်တွေကိုစင်ကာပူနိုင်ငံမှာရောက်နေတဲ့ဝန်ကြီးကယ်ရီကအထူးထောက်ပြပြောသွားတာပါဒီသဘောတူညီချက်ဟာပါဝင်တဲ့နိုင်ငံတွေအတွက်စီးပွားရေးအခွင့်အလမ်းတွေကိုဖန်တီးပေးရင်သာမကကောင်းမွန်တဲ့အုပ်ချုပ်ရေးပွင့်လင်းမြင်သာမှုနဲ့တာဝန်ခံမှုတို့ကိုအထောက်အပံ့ပြုမှာဖြစ်တယ်လို့ဝန်ကြီးကယ်ရီကပြောပါရယ်ဆစ်ဆက်ညှိနှိုင်းနေကြတာနှစ်တော်ကြာနေပြီဖြစ်ပြီးတော့ပြီးခဲ့တဲ့သတင်းဘက်ကအမေရိကန်ပြည်ထောင်စုဟာဝိုင်ချွန်းမှာလုပ်တဲ့ဆွေးနွေးပွဲတွေအတွင်းနောက်ဆုံးဆင့်စာချုပ်အပေါ်ကုန်သွယ်ရေးဝန်ကြီးတွေသဘောတူညီချက်မရခဲ့ကြပါဘူးသဘောတူညီချက်ရပြီဆိုရင်တော့ TPP ဟာတကမ္ဘာလုံးစီးပွားရေးရဲ့40ရာခိုင်နှုန်းကိုလွှမ်းခြုံတက်ရောက်မှာဖြစ်ပါရယ်နိုင်ငံတကာအလုပ်ကိုင်တဲ့ပတ်ဝန်းကျင်ရေးရာစံနှုန်းတွေကိုလိုက်နာဖို့နိုင်ငံပိုင်လုပ်ငန်းတွေပုဂ္ဂလိကကဏ္ဍနဲ့မျှတစွာရှင်ပြိုင်ဖို့အသက်မပြည့်သေးတဲ့လုပ်သားတွေကိုအသုံးပြုတာဒါမှမဟုတ်ဘေးရန်မကင်းတဲ့လုပ်ငန်းခွင်တွေမှာလုပ်ကိုင်တာမျိုးကိုစီးပွားရေးလုပ်ငန်းတွေရှောင်ရှားဖို့တောင်းဆိုပြီးစံနှုန်းသတ်မှတ်ချက်တွေကို TPP ကမြင့်တင်ပေးမှာဖြစ်တယ်လို့ Mr. Kerry ကပြောပါတယ်ရှင်
။ကုလသမဂ္ဂတွင်မှုချုပ်ဘန်ကီမွန်းဟာဒီကနေ့အမေရိကန်သမ္မတအင်ဖြူတော်ကိုတွားရောက်ပြီးသမ္မတဘရက်အိုဘားမားနဲ့ကိစ္စရဲ့အတော်ပြန်များကိုတွေ့ဆုံဆွေးနွေးဖို့ရှိပါတယ်။ရာသီဥတုပြောင်းလဲမှုကိစ္စစီးရီးယားနဲ့လေဗနွန်နိုင်ငံတွေမှာကြုံနေရတဲ့စစ်ရေးပြည်ပခါတွေနဲ့လူသားချင်းစာနာမှုဆိုင်ရာအကျတဲ့ကိစ္စတွေကိုမစ္စတာဘန်ကင်မွန်နဲ့မစ္စတာအိုဘားမားတို့ဆွေးနွေးကြမှာဖြစ်တယ်လို့မစ္စတာဘန်ကင်မွန်ရဲ့ပြောခွင့်ရကပြောပါတယ်။ခေါင်းဆောင်တို့ကသူတို့အသီးသီးဥဆောင်လှူရှားဆောင်ရွက်နေကြတဲ့ကိစ္စရပ်ကြီးနေတဲ့ပတ်သက်လို့တုံ့ပြန်လှူဆောင်နေချိန်မှာပဲအခုလိုတွေးဆောင်ကြမှာဖြစ်ပါတယ်။2030ခုနှစ်မှာအမေရိကန်လျှက်စစ်တပ်အားပေးစစ်အုပ်တွေကနေကာဗွန်ဒိုင်ဂွိတ်ထုတ်လွှတ်မှုလျှော့ချဖို့ရည်ရွယ်တဲ့စီမင်းစီကင်အသက်တွေကိုချမှတ်ဖို့အစီအစဉ်တရက်ကိုMr. Obama ဟာတင်းနေတာနေကပဲထုတ်ပြန်ခဲ့သလို Mr. Buckingham ကလည်းကုလသမဂ္ဂအဖွဲ့ဝင်193နိုင်ငံကြားပြီးခဲ့တဲ့တင်းနေကနေကပဲသဘောတူညီခဲ့ကြတဲ့ဆင်းရဲနွမ်းပါမှုလျှော့ချရေးကျမတန်းသူညီများရေးနဲ့2030ခုနှစ်အမီရာသီဥတုပြောင်းလဲမှုတွေကိုတိုက်ဖြစ်ရေးတောင်းဆိုတဲ့တကမ္ဘာလုံးဆိုင်ရာဖွံ့ဖြိုးမှုဆိုင်ရာသဘောတူညီချက်ကိုအများလက်ခံအောင်ကြိုးပမ်းနေတာဖြစ်ပါတယ
်။ရာသီဥတုပြောင်းလဲမှုကိုရင်ဆိုင်မှုအတွက်ရေးပေါ်တောင်းဆိုချက်တရက်ကိုသမ္မတဘရက်အိုဘားမားကထုတ်ပြန်လိုက်ပြီးတရားပြစ်ရုံတွေကနေလူလူညံ့ညံ့နဲ့ကာဗွန်တန်းငွေထုတ်လုပ်မှုလျှော့ချဖို့ရည်ရွယ်တဲ့စီမင်းစီကံအသစ်တွေကိုတင်းနှလာနေကပဲကြေညာပါရယ်။မစ္စတာအိုဘားမားရဲ့တန်ရှင်းတဲ့စွမ်းအင်စီမံကိန်းကလျှက်စစ်အတွက်ကြောင်မီလက်တအားပေးစစ်ရုံတွေအပေါ်မှာမှီခိုနေရတာကိုလျှော့ချမှာဖြစ်ပြီးတော့ဒီပြည်နယ်အသုံးပြုနိုင်တဲ့စွမ်းအင်ထုတ်လုပ်အသုံးပြုတဲ့ဘက်ကိုပို့ပြီးတော့ရောက်သွားစေမှာဖြစ်ပါရယ်။ဒီစီစဉ်အရတားပေးစရုံတွေကနေကာဗွန်တန်းငွေထုတ်လွှတ်မှုကို2030ပြည့်နှစ်အရောက်မှာ2005ခုနှစ်ကရှိခဲ့တဲ့အဆင့်အောက်32ရာခိုင်နှုန်းလျှော့ချဖို့ဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ကထုတ်ပြန်ထားတဲ့ကနေဦးစီမင်းစည်းကမ်းတွေအရလျှော့ချရမယ့်ကာဗွန်တန်းငွေထုတ်လွှတ်မှုပမာဏထက်900ရာခိုင်နှုန်းလောက်ပိုပြီးတော့လျှော့ချရမှာပါ။ ရာသီဥပြောင်းလဲမှုကိုရင်ဆိုင်ပြင်ဆင်မှုအတွက်အချိန်မရှိတော့ဘူးလို့တနင်္လာနေ့ကသမ္မတအင်ပီရိုမှာသမ္မတဥဘာမာကထည့်ပြောသွားပါတယ်။သမ္မတရဲ့တန့်ရှင်းတဲ့စွမ်းအင်စီမံကိန်းအရပြည်내တစ်ခုချင်းစီအနေနဲ့ကာဗွန်တန်းငွေထုတ်လုပ်မှုလျှော့ချရေးရည်မှန်းချက်ကိုပြည့်မီစေဖို့သူတို့ရဲ့ကိုယ်ပိုင်အစီအစဉ်တွေကိုချမှတ်တာဝန်ယူရမှာဖြစ်ပါတယ်ရှင်
။ကတဘုံတွင်ပေါ်လေကြောင်းထိုးစစ်ဆင်မှုတွေအပြင်းထန်လှုပ်ဆောင်နေတာတွေကိုထိန်းသိမ်းသိမ်းသိမ်းဆောင်ရွက်ဖို့ဥရောပသမဂ္ဂ EU နဲ့အမေရိကန်တို့ကတူရကီအစိုးရကိုဒီကနေ့မှတိုက်တွန်းပြောကြားလိုက်ပါတယ်။တူရကီနိုင်ငံရှေ့တောင်ပိုင်းမှာကအဖွဲ့တွေကတူရကီစစ်သားတွေတယောက်နဲ့အစောက်တယောက်ကိုတိုက်ခိုက်တပ်ဖြတ်မှုဖြစ်ခဲ့ပြီးမှကိုပဲအခုလိုတိုက်တွန်းလိုက်တာဖြစ်ပါတယ်။တူရကီနိုင်ငံရှေ့တောင်ပိုင်းရဲ့နဲ့အီရတ်မြောက်ပိုင်းဒေသတွေမှာကအလုသမားပါတီ PKK ရဲ့တိုက်ခိုက်မှုတွေကိုတူရကီအစိုးရအနေနဲ့ခုခံကာကွယ်ခွင့်ရှိတယ်လို့ EU နဲ့အမေရိကန်ပြောပေမဲ့လည်းတူရကီရဲ့တုတ်ပြန်ဆောင်ရွက်မှုတွေဟာလျော်ကန်မှုရှိရမှာဖြစ်ပြီးဒီမိုကရေစီညီကျနိုင်ငံရေးဆွေးနွေးမှုတွေကိုမထိခိုက်သင့်ဘူးလို့ EU ဥရောပသမဂ္ဂတိုးချဲ့ရေးမူဝါဒဆိုင်ရာကော်မရှင်မင်းကြီးဂျိုဟန်စ်ဟန်ကပြောပါတယ်။အမေရိကန်နိုင်ငံခြားရေးဌာနကလည်း PKK ပါတီကိုအကြမ်းဖက်မှုတွေကိုရပ်ဆိုင်းပြီးနိုင်ငံရေးဆွေးနွေးမှုတွေမှာပြန်လည်ပါဝင်ဖို့တိုက်တွန်းသလိုတူရကီအစိုးရကိုလည်းလေကြောင်းတိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးလျော်ကန်စွာလှုပ်ဖို့ပြောကြားလိုက်ပါတယ်ခင်ဗျာ။
ဗီယိုအမေရိကန်တန်ညာဘက်မြန်မာဘာသာအစီအစဉ်ညာပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9329လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလံမီတာ190 kHz 1505လို့နေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဖြူရဲ့အင်္ဂါနေ့ညမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးပြပြပေးပါမယ်။မြန်မာနိုင်ငံအနေနဲ့ပြီးခဲ့တဲ့လကစလို့မိုးတဲထန်စာရွာသွန်းပြီးတော့ရေကြီးမြေပြိုမှုတွေကြောင့်တည်ဆုံးသူ69ယောက်ထက်မနည်းရှိပြီးလူပေါင်း2,000ကျော်ရေဘေးဒဏ်ခံစားခဲ့ရပြီးတဲ့နောက်ရေဘေးသင့်ပြည်သူတွေအတွက်နိုင်ငံတကာကဝိုင်းဝန်းကူညီပေးကြဖို့မြန်မာဆွေရကဒီကနေ့ပန်ကြားလိုက်ပါတယ်။ဖြစ်နိုင်ခြေရှိတဲ့အလူရှင်အဖွဲ့အစည်းတွေနဲ့နိုင်ငံတွေကိုစတင်ဆက်သွယ်ထားပြီးဖြစ်ကြောင်းနဲ့နိုင်ငံတကာအကူအညီတွေပူးပေါင်းဆောင်ရွက်ဖို့ဖိတ်ခေါ်နေတဲ့အကြောင်းပြန်ကြားရေးဝန်ကြီးဦးရထွတ်ပြောတာကိုရိုက်တာသတင်းတပုတ်မှာကိုကဖော်ပြထားပါတယ်။ရေဘေးသင့်ပြည်သူတွေအတွက်အစိုးရနဲ့အရက်ဖက်အဖွဲ့အစည်းတွေပုဂ္ဂလိကအလူရှင်တွေကအကူအညီတွေပေးနေကြပေမဲ့လို့ရေဘေးဒဏ်ဆူဆူဝါးဝါးခံစားနေကြတဲ့နေရာတွေမှာလမ်းဒဏ္ဍာရီပြည့်စည်ပြီးဆက်သွယ်ရေးပြတ်တောက်နေတာကြောင့်အကူအညီကယ်ဆယ်ရေးလုပ်ငန်းတွေအခက်ကြုံနေရတယ်လို့အကူအညီပေးနေသူတွေကပြောပါတယ်။အကူအညီတွေအရေးကြီးလို့အနေပြီးကုညီကယ်ဆယ်ရေးအချိန်မီမရောက်နိုင်တာတွေကြောင့်ထိခိုက်တိုက်ဆုံသူအရေအတွက်ပို့ပြီးတော့တိုးလာနိုင်တယ်လို့ကုလသမဂ္ဂကလည်းသတိပေးထားပါတယ်။ရုံးထံသတင်းတချို့မှာတော့ရခိုင်ပြည်နယ်တွေကရေဘေးဒုက္ခသည်တွေအတွက်စစ်တပ်ကရဟတ်ယာဉ်တွေနဲ့ကုညီပစ္စည်းတွေချပေးနေတာကိုပြသပါတယ်။နောက်ရန်ကုန်မြို့တရုတ်တန်ရုံကတော့မနေ့ကဒီနေ့နာနေကစပြီးတော့မြန်မာရေဘေးသင့်ပြည်သူတွေကိုအကူအညီတွေစပြီးတော့ပေးခဲ့ပါတယ်။မြန်မာနိုင်ငံဆိုင်ရာတရုတ်တန်အမတ်ကြီးဟွန်လီယန်ကိုတိုင်ဦးဆောင်ပြီးရေဘေးဒဏ်ဆိုးဝါးဆုံးခံစားနေရတဲ့ကလေးမျိုးရခိုင်ပြည်နယ်နဲ့မကွေးတိုင်းဒေသကြီးအတွင်းကဒီရေဘေးဒဏ်သည့်ပြည်သူတွေအတွက်အကူအညီတွေကိုပေးရခဲ့တာပါမြန်မာနိုင်ငံတဝမ်းတိုင်းနဲ့ဒေသကြီးနဲ့ပြည်နယ်14ခုအနက်12ခုမှာရေဘေးဒဏ်ကိုခံစားနေရတာဖြစ်ပါတယ်ဒါကလာမယ့်24နာရီအတွင်းအေယာရီမြေကြီးဟာလည်းစိုးရိမ်မှုကိုကျော်လွန်နိုင်တဲ့အကြောင်းကိုသတိပေးချက်တွေလည်းထုတ်ပြန်ချပါတယ်ရှင
်အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံရဲ့48ကြိမ်မြောက်နိုင်ငံခြားရေးဝန်ကြီးတွေနဲ့နှစ်ပတ်လည်အစည်းအဝေးကိုမလေးရှားနိုင်ငံကွာလာလပူမြို့မှာဒီကနေ့စတင်ကျင်းပနေပြီးဒီစီဝေးတွင်းမှာတော့တောင်တရုတ်ပင်လယ်ရေပိုင်နဲ့ငင်းပွားမှုပြဿနာကိုအဓိကဆွေးနွေးကြဖို့ရှိပါတယ်။တောင်တရုတ်ပင်လယ်ပြည်ပခါနဲ့ပတ်သက်လို့တစ်ဖက်နဲ့တစ်ဖက်ဆက်ဆံရေးမဖြစ်ပဲဆွေးနွေးညီနိုင်အဖြစ်ရှာနိုင်အောင်ကြိုးပမ်းတဲ့နေရာမှာအာဆီယံအနေနဲ့အရေးပါတဲ့အခမ်းအနားကနေပါဝင်နိုင်တဲ့အကြောင်းမလေးရှားနိုင်ငံခြားရေးဝန်ကြီးအနီဖာအာမန်ကဒီကနေ့စီဝေးအဖွဲ့မှာပြောဆိုသွားပါတယ်။အာဆီယံနိုင်ငံခြားရေးဝန်ကြီးတွေအနေနဲ့စီးပွားရေးမူဝါဒရေးရာနဲ့နိုင်ငံတကာကိစ္စရပ်တွေမှာအဖွဲ့နိုင်ငံတွေပူးပေါင်းဆောင်ရွက်သွားဖို့ကိစ္စတွေနဲ့အတူ2015ခုနှစ်ကုန်နောက်ဆုံးထားပြီးအာဆီယံအတိုင်ဝိုင်းတိစောက်ရေးကိစ္စကိုဆွေးနွေးနိုင်ဖွယ်ရှိပါတယ်။အဖွဲ့ဝင်နိုင်ငံတွေသစ်ဆိုင်တဲ့ဒေသတွေနဲ့နိုင်ငံတကာကိစ္စရပ်တွေမှာအသီးသီးအမြင်တွေဖလှယ်ကြဖို့လည်းဖြစ်ပါတယ်။မြန်မာ၊ထိုင်း၊မလေးရှား၊ကမ္ဘောဒီးယား၊အင်ဒိုနီးရှား၊လာအို၊ဖိလစ်ပိုင်၊စင်ကာပူ၊ဗီယက်နမ်၊ဘရူနိုင်းအာဆီယံ7နိုင်ငံနိုင်ငံခြားရေးဝန်ကြီးတွေနဲ့အစည်းအဝေးမတိုင်ခင်ဒီကနေ့မှာပဲမလေးရှားဝန်ကြီးချုပ်နာဂျီဘရာဇက်ကလည်းနိုင်ငံခြားရေးဝန်ကြီးတွေနဲ့လာရောက်တွေ့ဆုံခဲ့ပါတယ်။
ကတားနိုင်ငံမှာရှိတဲ့တာလီဘန်အဖွဲ့နိုင်ငံရေးရုပ်အကြီးအကဲတေယစ်အခါဟာယာရုကနေနှုတ်ထွက်လိုက်ပြီးတာလီဘန်အဖွဲ့ကောင်းဆောင်မူလာအိုမာတိုက်ဆုံမှုကိုပြီးခဲ့တဲ့သတင်းပတ်ကအတည်ပြုခဲ့ခြင်းကစလို့အဖွဲ့တွင်ကွဲပြားမှုတွေပိုဆိုးလာနေတာကိုမိမောင်းထုတ်ပြလိုက်တာဖြစ်တဲ့အရေးကြီးတဲ့ကြေညာချက်အဆောင်ကိုထုတ်ပြန်လိုက်ပါတယ်။သတင်းမီဒီယာတွေကိုထုတ်ပြန်တဲ့ဒီကြေညာချက်ထဲမှာအခါကမူလာအိုမာတိုက်ဆုံမှုကိုနှစ်နီးပါးဖုံးကွယ်ထားခဲ့တာနဲ့ယာရုစက္ကန့်မဲ့သူတွေကိုအာဖဂန်နစ္စတန်အပြင်ကလူတွေကိုရွေးချယ်ခဲ့တာဟာသမိုင်းဝင်အမှားတွေပဲလို့ပြောဆိုထားပါတယ်။ ဒီလိုပြောဆိုမှုကြောင့်တာလီဘန်ခေါင်းဆောင်တဲ့မူလာအခါမွန်ဆွာကိုပါကစ္စတန်ရဲ့ထောက်ခံမှုနဲ့ရွေးချယ်ခဲ့ရဆိုတဲ့ကြေကြေပြက်ပြက်လက်ခံထားတဲ့အယူအဆမှန်ကန်ကြောင်းပြသရလဲရောက်နေပါတယ်။အခါရဲ့ကြေညာချက်အရအိုမာတေဆုံးမှုကိုအဖွဲ့အထွေအစ်မြင့်နိုင်ငံကြီးခေါင်းဆောင်ဖြစ်တဲ့သူ့အနေနဲ့မသိခဲ့ဘူးဆိုတာနဲ့လွန်ခဲ့တဲ့နှစ်နှစ်ကတည်းကအိုမာတေဆုံးခဲ့တာကိုအိုမာရဲ့အနီးကလူတွေကသူ့ကိုလှည့်ပြခဲ့ကြတယ်ဆိုတာကိုဖော်ပြနေပါတယ်ရှင်။
အင်္ဂါနေ့ညပတ်ထိတ်တန့်ရောက်တဲ့သတင်းတွေကိုမခင်ပြူထွေးနဲ့ကိုကောင်းထက်တို့ကကြေညာပေးခဲ့တာပါခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်ပေးပါမယ်မြန်မာနိုင်ငံမှာလက်တလောကြုံတွေ့နေရတဲ့တိမ့်နဲ့ချီတဲ့ရေဘေးဒုက္ခတွေအတွေ့မြန်မာနိုင်ငံတွင်းမှာရှိတဲ့နိုင်ငံတကာတန်ယုံတွေကုလသမဂ္ဂအပါအဝင်လူသားချင်းစာနာမှုကူညီပေးရေးဖွဲ့အစည်းတွေကိုနိုင်ငံခြားရေးဝန်ကြီးဌာနကစာရေးပန်ကြားထားပါတယ်ခုချိန်ထိတော့ဘယ်နိုင်ငံဘယ်ဖွဲ့အစည်းကဘယ်လိုပစ္စည်းတွေလူမဲဆိုတဲ့စီရင်အတိအကျမသိရသေးဘူးလို့နိုင်ငံခြားရေးဌာနကပြောပါတယ်ဒီတော့တွင်မြန်မာနိုင်ငံချက်ချင်းနေအဖွဲ့ကလည်းနိုင်ငံတကာမိတ်ဖက်အဖွဲ့အစည်းတွေထံအကူအညီတွေတောင်းခံထားပြီးရေဘေးသင့်သူတွေကိုဆန်းတဲ့တခြားလိုအပ်တဲ့အကူအညီတွေပို့ပေးနေတယ်လို့ပြောပါတယ်အပြည့်စုံကတော့ကိုဇော်ဝင်းလိုင်ကစူးစီးတင်ပြထားပါတယ်ရှင
်ရေဘေးသင့်ပြည်သူတွေလိုအပ်နေတဲ့အစားအသောက်ဆေးဝါးနဲ့တခြားအရေးပေါ်ပစ္စည်းတွေကူညီလိုကအကူအညီပေးကြဖို့ရန်ကုန်မြို့မှာရှိတဲ့နိုင်ငံခြားတန်ယုံနေနဲ့နိုင်ငံတကာအဖွဲ့အစည်းတွေထံစာရေးပန်ကြားထားတယ်လို့နိုင်ငံခြားရေးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဦးကျော်မိုးထွန်းကပြောပါတယ
်ရန်ကုန်မှာရှိတဲ့နိုင်ငံခြားတန်ယုံနေနောက်ပြီးတော့ပြီးသွားမှရှိတဲ့မြန်မာနိုင်ငံကိုတွဲဖက်ကင်ထားတဲ့တန်ယုံနေပေါ့နော်နောက်ပြီးတော့ဒီဟို UN နဲ့ UN တောက်ခံ agency တွေကိုလည်းကျွန်တော်တို့ဟိုစာပေးပို့ပြီးတော့ဟိုလူမဲ့ဆိုရင်ပြုလို့ရပါတယ်နောက်ပြီးတော့ဟိုကျွန်တော်တို့တကယ်လို့ cash လူချင်းနဲ့ဒီလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာခြားတိုင်းဝန်ကြီးဌာနကနေပြီးတော့ဟိုဖွင့်ထားတဲ့အကောင့်မှာပေးပို့ပြီးတော့ဒူတန်းနိုင်ပါတယ်နောက်ပြီးတော့ဒီပစ္စည်းတွေစုကျင်နေဆိုရင်ကျွန်တော်တို့ဒီ suggested list of humanitarian assistance items ဆိုပြီးတော့လည်းကျွန်တော်တို့ဒီတန်ရုံးတွေကိုတော့အတိပေးထားပါတယ်ခင်ဗျအဲ့ဒီမှာကျွန်တော်တို့အစားအသောက်တို့ဆေးဝါးတို့ဟိုနောက်ပြီးတော့ဒီကျွန်တော်တို့ဒီဆောင်းတို့ဟိုဒီမီဆိုလာလမ်းဆိုဟိုဒီ emergency lamp ဆိုအော်နောက်ပြီးတော့ဒီ rubber boat တို့ life jacket တို့အဲ့လိုမျိုးလေးလည်းကျွန်တော်တို့ဒီမှာရှိတဲ့တန်ရုံးတွေကိုအကြောင်းကြားထားပါတယ်ခင်ဗျအ
ဲ့ဒီလိုအကူအညီတောင်းခံတဲ့ပန်ကြားချက်ကိုတော့ဩဂုတ်လ3ရက်နေ့ည8နာရီတိုင်းမှာစတင်ကျင်းပခဲ့ပြီးဩဂုတ်လ4ရက်နေ့သတင်းစာတွေမှာလည်းဆက်သွယ်ရမယ့်လူအမည်စင်းတဲ့တော့ကဖော်ပြပေးထားတယ်လို့ဆိုပါတယ်အခုအချိန်မှာနိုင်ငံတကာကအကူအညီတွေရောက်မလာသေးပေမဲ့အကူအညီပေးဖို့အတွက်ကမ်းလှမ်းထားတဲ့နိုင်ငံတွေတော့ရှိနေပြီလို့ဦးကျော်မိုးထွန်းကဆက်ပြောပါတယ်
ကြားထဲမှာတော့ကျွန်တော်တို့တွေပေါ့နော်ဒီ you indication ပေးတာလေးတော့ကျွန်တော်တို့ရှိပါပြီခင်ဗျာဥပမာထိုင်းနိုင်ငံဆိုရင်ကျွန်တော်တို့ဘက်၅တန်းလူဖို့ဟောသူတို့အစီအစဉ်နေတယ်ဆိုတဲ့ဥစ္စာလေးတွေဒီအိန္ဒိယတို့ဘာလို့ဆိုလဲသူတို့ဘာတွေကူညီရမလဲဆိုတဲ့ဥစ္စာမျိုးတွေနည်းနည်းလာလေးရှိတော့ကျွန်တော်တို့စာထဲမှာတော့ဘာတွေလိုအပ်လဲဆိုတာတော့ကျွန်တော်ဖော်ပြပြီးဖြစ်တဲ့အတွက်ကြောင့်ဆက်စုမဲ့ဥစ္စာတော့ကျွန်တော်ဆက်လက်တက်ဆိုင်အနေနဲ့ဆက်လက်ညှိနှိုင်းဆောင်ရွက်နေပါတယ်ခင်ဗျာ။ဥပမာ ICRC တို့ဘာလို့လဲဆက်သွယ်တာလေးတွေရှိပါတယ်ခင်ဗျာ။နောက်ပြီးတော့ဒီမှာ UN OCHA တို့ဘာလို့လဲဆက်သွယ်တာလေးတွေရှိပါတယ်ခင်ဗျာ။အဲ့ဒါကတော့ကျွန်တော်တို့ဘလောက်ဘာပစ္စည်းရလို့တော့ဟိုမပြောသေးဘူးပေါ့နော်။တို့ဟိုကူညီလိုပါတယ်ဆိုတော့ indication လေးတွေတော့ပေးလာတာလေးပါရှိပါတယ်
။နိုင်ငံတကာအကူအညီတွေကိစ္စပူးပေါင်းဆောင်ရွက်ပြီးဖိတ်ခေါ်နေတဲ့အကြောင်းဖြစ်နိုင်ခြေရှိတဲ့အလူရှင်အဖွဲ့အစည်းတွေနဲ့နိုင်ငံတွေကိုစတင်ဆက်သွယ်ထားပြီးဖြစ်ကြောင်းပြန်ကြားရေးဝန်ကြီးဦးရထွတ်ပြောတာကိုကိုကပြီးတော့ရိုက်တာသတင်းမှလည်းဖော်ပြထားပါတယ်မြန်မာနိုင်ငံချက်ချင်းဒီအသင်းကလည်းရေဘေးသင့်ပြည်သူတွေကိုစံနဲ့တခြားအရေးပေါ်လိုအပ်တဲ့အကူအညီတွေပို့ပေးနေပြီဖြစ်ကြောင်းအမှုဆောင်ညွှန်ကြားရေးမှူးဦးခမောင်လာကအခုလိုရှင်းပြပါတယ်ကျွန်တော
်ဟာကမျိုးအတွက်ကိုတော့ကျွန်တော်ကဆိုင်းစင်ရာအခုမူကားတစ်ခင့်ဟိုတင်ပို့ဖို့ထုတ်နေပါတယ်နောက်ကျွန်တော်တို့အဲဒီမှာမူကောင်းကိုတော့ကျွန်တော်တို့350ပို့စိုင်းတော့ထပ်ပါမယ်ဖြစ်ပါအဲကျွန်တော်တို့ဟောတော့မခွေးတို့တော့ပြီးနော်မခွေးရတီရမန္တလေးရနောက်သခိုင်းရနောက်ကျွန်တော်တို့မော်လမြိုင်ပေါ့နော်နောက်ပတိန်ရနောက်ဖန်းအန်နောက်စစ်တီပေါ့နော်ဒီအဲ့ဒီနေ့တွေကတကူကြီးကျမကြီးသုံးပစ္စည်းတွေပေါ့အဲယူရေးတင်တဲ့ဒီနေ့မှာရှိတဲ့အဲမျိုးတွေကိုကျွန်တော်ကပို့အဲကြာမို့ပါဖြစ်ပေါ့တေးမောင်3352တင်9000ကိုကျွန်တော်တို့ပစ္စည်းတွေပို့ဖို့တက်ဖို့ကျွန်တော်စီစဉ်နေပါတယ်ကြာ
စင်ကာပူနိုင်ငံကအမေရိကန်ဒေါ်လာ5000အကူအညီပေးဖို့မြန်မာနိုင်ငံချက်ချင်းဒီအဖွဲ့ကိုကတိပြုထားပြီးဖြစ်တယ်လို့ဥက္ကမောင်လာကပြောပါတယ်ဒါအပြင်ဂျနီဗာမြို့မှာရှိတဲ့ Disaster Relief Emergency Fund တဘာဝဘေးအန္တရာယ်အရေးပေါ်ကယ်ဆယ်ရေးဌာနမှာဆွစ်ဇာလန်ငွေ 2,900 အကူအညီတောင်းခံထားသလို ICRC နိုင်ငံကချက်ချင်းဤအဖွဲ့နဲ့လာချမ်းဤအဖွဲ့တို့လိုမြန်မာနိုင်ငံချက်ချင်းဤအဖွဲ့ရဲ့မိဖက်အဖွဲ့စည်းတွေထားမှာလဲအကူအညီတောင်းခံထားကြောင်းဥက္ကမောင်လာကပြောပါတယ်မြန်မာနိုင်ငံချက်ချင်းဤအဖွဲ့အနေနဲ့ကတော့ရန်ပုံငွေအခက်အခဲရှိတာကြောင့်တည်ယူပို့ဆောင်ရေးလုပ်ငန်းတွေမှာကန့်တတ်ချက်ရှိတဲ့အတွက်အစိုးရရဲ့အကူအညီနဲ့ပို့ပေးနေရတယ်လို့ဥက္ကမောင်လာကပြောပါတယ်လောလောဆယ်မှာတော့မြန်မာနိုင်ငံဆန်ရတရုတ်တန်ယုံကတာမကြီးဟောင်လျံဦးဆောင်တဲ့အဖွဲ့ဟာကလေးမျိုးရခိုင်ပြည်နယ်နဲ့မကွေးတိုင်းဒေသကြီးအတွင်းမှာရေဘေးဒုက္ခသည်တွေကိုစောင့်နေလိုအပ်တဲ့အကူအညီတွေပေးနေကြောင်းသတင်းတွေမှာဖော်ပြထားပါတယ်။ဒါ့အပြင်တရုတ်နိုင်ငံက Sky Blue လို့ခေါ်တဲ့ကုညီကယ်ဆယ်ရေးအဖွဲ့ကအဖွဲ့ဝင်10ဦးဟာအသက်ကလေးတွေနဲ့အတူရေဘေးကယ်ဆယ်ရေးလုပ်ငန်းတွေလှုပ်ဆောင်ဖို့အင်္ဂါနေ့မှာမြန်မာနိုင်ငံကိုရောက်ရှိလာပြီဖြစ်ပါတယ်။ဒါပေမဲ့သူတို့အနေနဲ့ဘယ်နေရာတွေမှာတွားရောက်အကူအညီပေးမယ်ဆိုတာတော့အသေးစိတ်ညှိနှိုင်းရအောင်မယ်လို့တမနာယုံတာဝန်ရှိသူတို့က VOA ကိုပြောပါတယ်ခင်ဗျာ
။ကိုဇော်ဝင်းလိုက်ပါရှင်။ရေဘေးတင်းတပုတ်နောက်တပုတ်တစ်ဆက်ထဲတင်ပြပါောင်းမယ်လက်ရှိတနိုင်ကလုံးဒီပါရေဘေးတင်းမှုတွေကြောင့်ပြည်ရင်းဆန်ပြက်လက်မှုဆန်ရှားပါမှုမဖြစ်စေဖို့အတွက်စက်တင်ဘာလအထိနိုင်ငံခြားဆန်စပါးတင်ပို့မှုကိုရပ်ဆိုင်ထားဖို့ဆောင်ရွက်နေတယ်လို့မြန်မာနိုင်ငံဆန်စပါးအသင်းချုပ်ကပြောဆိုလိုက်ပါတယ်ပျက်စီးသွားတဲ့လေယာဉ်မြေတွေအတွက်လည်းရေကျချိန်မှာပြန်လည်စိုက်ပျိုးနိုင်မှုအတွက်ကြိုတင်ပြင်ဆင်ထားပြီးမျိုးစစ်တွေအတွက်လည်းအချိန်မီဝေငှသွားမှာဖြစ်တယ်လို့လေယာဉ်စိုက်ပျိုးရေးဝန်ကြီးဌာနကပြောပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းကမေခါကပေးပို့ထားပါတယ်ရှင်
လက်ရှိတနိုင်ငံလုံးဒီပါရေဘေးတင့်နေပြီမဲ့ပြည်တွင်းမှာဆန်ပြက်လက်မှုရှားပါးမှုတွေမဖြစ်လာနိုင်ကြောင်းခုချိန်ထိပြည်တွင်းမှာဆန်စပါးဖူလုံနေဆဲဖြစ်ကြောင်းဒေယာစိုက်ပျိုးရေးဝန်ကြီးဌာနကညွှန်ကြားရေးမှူးဦးကျော်ချိန်ကပြောပါရယ်ရေလွှမ်းနေတဲ့လေယာဉ်မြေတွေကိုအမြန်ဆုံးပြန်လည်စိုက်ပျိုးနိုင်ဖို့နဲ့မျိုးစဘာတွေပြန်လည်ဝင်ငှဖို့အတွက်ပြင်ဆင်နေပြီလို့သူကခုလိုပြောပါတယ
်။စကိုင်းတိုင်းမှာသူတို့လိုအပ်တဲ့မျိုးကိုစကိုင်းတိုင်းထဲမှာရှိတဲ့သူရဲ့စိုက်ပျိုးရေးခြံတွေရှိတယ်တောင်သူတွေရဲ့ထိန်းသိမ်းထားတဲ့မျိုးတွေရှိတယ်နော်အဲ့ဒါဒီမျိုးတွေကလည်းတို့အခြေမီးဖြန့်ဖြူးပေးနိုင်ပါလေ။အဲ့ဒီရခိုင်ကလိုတဲ့မျိုးကိုလည်းတို့ကမျိုး3,000တောင်းတယ်တမီးရယ်။3,000ကိုလည်းတို့ဌာနကနေအခြေမီးပို့ပေးလို့ရပါတယ်။ဒါပေမဲ့အခုလေတွေကတို့ပြန်မပေါ်သေးဘူးပေါ့နော်။ပြန်မပေါ်သေးတော့တို့ကတတန်းတူတဲ့မျိုးတွေကိုကြိုးပြီးတော့ရှာထားပါတယ်။ပြီးတော့မှတို့ရေပေါ်လာတာနဲ့ဘယ်ဟာပျက်စီးသွားလဲ၊ဘယ်ဟာမပျက်စီးဘူးလဲ၊ဘယ်ဟာလုံးဝပြန်ဆိုက်ရမလဲ၊ဘယ်ဟာတော့ဟိုပြန်တုံးလို့ရလဲ။အဲ့ဒါခွဲခြားပြီးတော့မှဥရောကဆက်ချင်းပြန်ဆိုက်နိုင်အောင်တတန်းတူတဲ့မျိုးကိုအချိန်နဲ့စုဆောင်ထားပါပဲ။အဲ့တော့လေတို့ကအရင်မျိုးတွေကအကုန်လုံးသဆိုင်ရာဒေတာဒီဒီမှာအကုန်ရှိပါတယ်မျိုးတော့ခက်ခဲမရှိဘူးတမီမျိုးခက်ခဲမရှိ
မြန်မာနိုင်ငံဆန်စပါးအသင်းချုပ်ကလည်းပြည်တွင်းဆန်ပြက်လက်မှုနဲ့ဆန်စပါးရှားပါမှုမဖြစ်နိုင်ဖို့အတွက်ပြည်ပသို့ဆန်တင်ပို့မှုကိုလာမယ့်စက်တင်ဘာ15ရက်နေ့ထိရပ်ဆိုင်ထားဖို့စီးပွားကူးတန်းဝန်ကြီးဌာနကိုစတင်ထားပါတယ်ပြည်တွင်းဆန်စပါးအခြေအနေနဲ့ပတ်သက်ပြီးမြန်မာနိုင်ငံဆန်စပါးအသင်းချုပ်ကထွတ်ထွတ်တွင်းရင်မှုဦးရဲမင်းအောင်ကအခုလိုပြောပါတယ
်ပူလုံမှုပူချမ်းမှုဆိုတဲ့အနေအထားကကျွန်တော်တို့ကအခုချိန်မှာပြောဖို့စောပါသေးတယ်ဒီနေ့အထိကျွန်တော်ပြောမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ဆန်ပြက်မှာလုံးဝစိုးရင်ကြမလို့အဲဒါပေမဲ့ကျွန်တော်တို့ကဒီနောက်ပိုင်းဘာဖြစ်အောင်မလဲဆိုတာကျွန်တော်တို့ခံမှန်းလို့မရသေးဘူးအဲဒါပေမဲ့ဒီခုချိန်အထိပြောမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ဆန်ပြက်လက်ဆေးအားအကြောင်းမရှိဘူးပေါ့နော်အဓိကတော့တည်ယူပို့ဆောင်ရေးလမ်းကြောင်းတွေနည်းနည်းလေးရေထွန်းမိုးသွားတဲ့အခါမှာတည်ယူပို့ဆောင်ရေးလမ်းကြောင်းတွေအဲ့ဖြစ်တော့တန်ဆေးကြီးသွားတဲ့သဘောပါဒါပေမဲ့ဒါကိုလည်းမဖြစ်အောင်ကျွန်တော်တို့မှာရှိတဲ့အန်တွေကိုကျွန်တော်တို့ရောင်းပေးနေပါတယ်လုံးလောက်ရှိပါတယ်
ဒီလိုပြောဆိုမှုတွေရှိနေပေမဲ့လက်ရှိရေဘေးတင့်ဒေသတွေဖြစ်တဲ့ကလေးမြို့နယ်မှာတော့စံတိတ်ဈေးမှာကျပ်6,000နီးပါးအထိရှိနေတယ်လို့ဒေသခံတွေကပြောပါရယ်။ကောလင်ပွင့်ဖြူစတဲ့မြို့နယ်တွေမှာလည်းစံတိတ်ကိုတာမန်ဈေးထက်2,000နီးပါးမြင့်တက်ကဝယ်ယူနေရတယ်လို့ဒေသခံတွေကပြောဆိုထားပါရယ်။မြန်မာနိုင်ငံမှာမိုးစဘာကိုနှစ်စဉ်ဧက15တန်းခန့်စိုက်ပျိုးလျက်ရှိပါရယ်။မိုးစဘာကိုစက်တင်ဘာနောက်ဆုံးပတ်ထိစိုက်ပျိုးနိုင်တယ်လို့လေယာစိုက်ပျိုးရေးဝန်ကြီးဌာနကပြောပါရယ်ဒီလိုစိုက်ပျိုးနိုင်တာကြောင့်လက်ရှိရေကြီးနှမြုပ်နေတဲ့အချိန်တိတ်မကြပဲရေပြန်ကြပါကပြန်လဲစိုက်ပျိုးနိုင်မှာဖြစ်တယ်လို့လေယာစိုက်ပျိုးရေးဝန်ကြီးဌာနကညွှန်ကြားရေးမှူးဦးကျော်မြင့်မောင်ကပြောပါရယ်ဂျွန်ဂျူလိုင်နဲ့ဩဂုတ်လဆန်းပိုင်းတွေမှာရေကြီးမှုတွေကြောင့်တီးနံမျိုးစုံစိုက်ဧကပေါင်းတသန်းကျော်ရေနှမြုပ်ခဲ့ရပါတယ်ဒီမှာဧက2သိန်းကျော်သာရေပြန်ပေါ်ခဲ့ပါတယ်တီးနံတချို့ထိခိုက်ပျက်စီးခဲ့တဲ့စိုက်ဧကကတော့ဧက4သိန်းကျော်ရှိပါတယ်တီးနံကောမြေပါပျက်စီးခဲ့တဲ့စိုက်ဧကကတော့ဧက5,000ကျော်ရှိပါတယ်ဒီလိုပျက်စီးနေမှုအပေါ်မှာပြန်လည်စိုက်ပျိုးနိုင်တဲ့ဧကကတော့ဧက900နီးပါးသာရှိပါသေးတယ်ဒီလိုတီးနံပျက်စီးမှုတွေကြောင့်ဆန်စပါးရှားပါးမှုတွေနဲ့ကြုံတွေ့နိုင်တယ်လို့သုံးသပ်မှုတွေရှိနေတဲ့အပေါ်လေယာစိုက်ပျိုးရေးဝန်ကြီးဌာနကညွှန်ကြားရေးမှူးဦးကျော်မြင့်မောင်ကတီးနံမျိုးစုံပျက်စီးမှုတွေကဆန်စပါးပျက်စီးမှုအခြေအနေကိုအခုလိုရှင်းပြပါတယ
်စစ်သားရသုံးသပ်ပြောမှာဆိုလို့ရှိရင်အခုရေမြုပ်သွားတဲ့ကတန်းကျော်ပုံပေါ့နော်ဘောရတီစိုက်တဲ့စပါးမြုပ်သွားတာအားလုံးဘယ်လောက်ရှိလဲဆိုတော့7,900ပေါ့ပြည်စီပြန်ကျသွားတယ်ဆိုလို့ရှိရင်အနည်းဆုံး50%လောက်ထက်က ကျွန်တော်တို့ကအခုချိန်မှာပြောဖို့စောပါသေးတယ်ဒီနေ့ဆိုတော့ကျန်စိုက်ဖို့ရာဒီချိန်မိသေးတဲ့အနေထားမှာရှိတယ်ခုဒီနေ့စပါးတော့ဒါရေမြုပ်သွားဆိုလုံးလုံးပြည့်ပြီပေါ့ဒါသူကတော့ဒါပေမဲ့ဥစ္စာတွေအားလုံးပေါင်းပြီးပေါ့ဘယ်လောက်ပဲရှိလဲဆိုရှင်တပေါင်း300လောက်နေရာ80ကျပ်ပဲရှိတယ်ဒါရေမြုပ်သွားတယ်ပေါ့မှာ ဒီမှာတကယ်လုံးဝကိုတကယ်လုံးပြတ်သွားတယ်ဥစ္စာအေးကဆောက်ရှိစက်ခွန်နေကပဲရှိတယ်ခွန်ရလောက်ပဲရှိတာပေါ့အဲ့တော့ဟိုအနေနဲ့ကတော့ဒါကျွန်တော်တို့ဒီစိုးစိုးဘွားပြတ်လက်သွားကြအကြောင်းတော့မရှိနိုင်ပါဘူးကြံစိုက်ဖို့တော်လည်းအခုဟိုစိုက်ပျိုးဦးစီးဌာနပေါ့နော်စိုက်ပျိုးဦးစီးဌာနအတွင်းမှာဟိုစပားတွေမြေရောတာတွေသူတို့ကြိုးပြီးတော့မှစုပေးနေရေပြန်ကြကြခြင်းဒါစိုက်နိုင်အောင်လို့မြန်မာနိုင
တင်ပို့ထားပြီးဖြစ်ပါတယ်။ပြီးခဲ့တဲ့2014 2015ပန်းနာနှစ်မှာတော့စံတန်ကျင်း18သိန်းကျော်စံကျင်းတင်တင်ပို့နိုင်ခဲ့ပါတယ်
။မမေခါပါရှင်။ VOA မြန်မာပိုင်းကနေအင်္ဂါနေ့ညဘက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ခုတော့တိုင်းရင်းသားသတင်းဖက်အလက်ပေးပါဦးမယ်။မြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူဂျင်မင်းအွန်လိုင်းကနေငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်တင်မြှင့်ရေးဆိုင်ရာကတိကဝတ်ပြုချက်လက်မှတ်ရေးထိုးခဲ့တဲ့ကရင်လက်နက်ကိုင်ဖွဲ့၃ဖွဲ့နဲ့တောင်ပိုင်းရှမ်းပြည်တပ်မတော်ကောင်းဆောင်တွေနဲ့ဒီကနေ့မနက်နေပြည်တော်မှာတွေ့ဆုံခဲ့ပါရယ်ကာကွယ်ရေးဦးစီးချုပ်အနေနဲ့လုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းရေးကိစ္စနဲ့တပ်မတော်ရဲ့အခြေခံမူကိစ္စရပ်တွေကိုရှင်းလင်းခဲ့တယ်လို့တိုင်းရင်းသားလက်နက်ကိုင်ကိုယ်စားလှယ်အဖွဲ့တာဝန်ရှိသူတွေကပြောပါရယ် VOA ထိုင်းခြေဆိုင်သတင်းထောက်နိုင်ကွန်းအိမ်ကအခုလိုသတင်းပေးပို့ထားပါရယ
်ဟုတ်ကဲ့ပါတောင်ပိုင်းရှမ်းပြည်တပ်မတော် RCSSSA ကရင်မျိုးရာစီယုံ KNU DKBA ဖွဲ့နဲ့ KNU KNL ငင်းချမ်းရေးကောင်စီကောင်ဆောင်တွေဟာဒီကနေ့မှာမြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့နေပြည်တော်မှာတွေ့ဆုံခဲ့ပါတယ်ဒီတွေ့ဆုံမှုမှာကာကွယ်ရေးဦးစီးချုပ်ကနေတပ်ပိုင်းဆိုင်ရာလုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းရေးကိစ္စနဲ့မြန်မာတပ်မတော်ရဲ့အခြေခံမူ6ချက်ကိုရှင်းလင်းဆွေးနွေးခဲ့တယ်လို့တောင်ပိုင်းရှမ်းပြည်တပ်မတော်ကုစလဲဘူမူကြီးဆိုင်လာကအခုလိုပြောပါတယ
်ဒီတစ်ခါနဲ့ NGO စာချုပ်ကိုပြည်သက်ချုပ်ဆိုတော့ကျွန်တော်တို့ကမ္ဘာနဲ့တွေ့ဆုံတဲ့နိုင်ငံဆွေးနွေးထားတဲ့အကြောင်းအရာတွေအားလည်းကျွန်တော်ကနေစာချုပ်ကိုဖတ်မှန်ပြီးတော့နိုင်ဖြစ်ပါတယ်လို့ကျွန်တော်တို့ယံသိရှိရပါတယ်။ကျန်ရှိနေတဲ့အချက်၃ချက်ကိုတတ်မတော်အနေနဲ့လည်းဒီဘက်ကအကြံဖြင့်ပြန်ပြလာတဲ့စိတ်ဆိုင်ရက်ကိုပါမငါးဆန်းကွက်စရာမရှိပါဘူး။စာချုပ်ကိုဒီပုံသားနဲ့ကိုဒီပုံပြန်ပြလာတဲ့သဘောထားအတိုင်းနဲ့ကြွားမယ်ဆိုတော့စာချုပ်ကြီးအောင်အဆုံးတတ်မယ်အောင်ဒီစနေဘာလို့လဲတမ်းတော်နေနဲ့လဲမြန်မာကြောင်းမှာနော်အဲ့လိုသဘောထားကြီးအသေးချက်ပါနော်ဒီတစ်ခါတော့ဒီ CDR နဲ့ဒီစက်စာနောက်ပြီးတော့တမ်းတော်ရဲ့မြေချက်ချက်အဲဒီကျွန်တော်တို့လက်မှတ်ထိုးမဲ့အရင်လာတော့လာရေးလက်မှတ်တာဖော်ရှိတယ်နားလည်အောင်ပြန်လဲရှင်းလင်းပြထားပြဖို့လိုအပ်ပါတယ်ဆိုတော့အကြောင်းကျွန်တော်တို့ကိုလည်းဒီလိုသဘောထားကိုသိသွားပါ
တိုင်းဒလနဲ့ကန်ကိုစလေဖွဲ့လေးဖွဲ့အနေနဲ့ကတော့တနင်္ဂနွေလုံးအပြစ်ကရက်စည်ရေး NCA လက်မှတ်ရေးထိုးပြီးမှလုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းရေးကိစ္စကိုဆက်လက်ဆွေးနွေးသွားဖို့အမည်ရှိတယ်လို့လည်းဘူမူကြီးဆိုင်လကပြောပါတယ်။ဒါ့အပြင် NCA လက်မှတ်ရေးထိုးရေးဆိုင်ရာကိစ္စနဲ့ပတ်သက်ပြီးဘူမူကြီးဆိုင်လကအခုလိုဆက်ပြောပါတယ
်။အားလုံးပေါ်ဝင်ပြီးတော့လက်မှတ်ထိုးနိုင်ရေးကိုကျွန်တော်တို့ဝိုင်းဝန်းတောင်းဆိုကြပါမယ်။တနင်္ဂနွေနေ့ပြည်ခရီးဆေးရည်စတင်ပြီးတော့အောက်နိုင်ဖို့အတွက်လက်မှတ်စတင်ပြီးတော့ရေးထိုးရမယ့်အဖွဲ့အများစုနဲ့လက်မှတ်ထိုးပြီးတော့စတင်ပြစ်မှာလေဆိုတဲ့အကြောင်းကိုလည်းဒီစနစ်ပွဲမှာတက်ရောက်လာတဲ့ခေါင်းဆောင်တွေကလည်းပြင်ပြရစနစ်တာအနေနဲ့ရှိပါတယ်
တမတော်ကာကွယ်ရေးဦးစီးချုပ်ရဲ့လုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းရေးကဏ္ဍတွေဖြစ်တဲ့လက်နက်ဖြုတ်သိမ်းရေးစစ်မှုထမ်းဖြစ်မှနှုတ်သက်ခွင့်ပြုခြင်းနဲ့အယက်သားများဖြစ်ပြန်လည်ပေါင်းစည်းခြင်းဆိုတဲ့ DDR လုပ်ငန်းစဉ်ကြောင့်တပ်ပိုင်းဆိုင်ရာဆွေးနွေးဖို့အရေးမှာအဟံသားတစ်ခုလိုဖြစ်နေတယ်လို့လဲတိုင်းဒါလက်နက်ကိုင်အဖွဲ့တွေဘက်ကအမြင်ရှိပါတယ်။လုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းရေးစီစဉ်မှာတမတော်ကာကွယ်ရေးဦးစီးချုပ်ရဲ့အသိပ္ပယ်ဖွင့်ဆိုပုံနဲ့တိုင်းဒါလက်နက်ကိုင်အဖွဲ့တို့ရဲ့အသိပ္ပယ်ဖွင့်ဆိုပုံတို့ဟာကွဲပြားခြားနားနေတယ်လို့လဲ UNSC ဖွဲ့ဝင်ကရင်နေမျိုးရာတိုးသက်ရေးပါတီ KMPP ရဲ့အသွင်းရင်းမှုဦးအောင်စမ်းမြစ်ကအခုလိုပြောပါတယ
်လုံခြုံရေးဆိုင်ရာပေါင်းစည်းရေးဆိုတဲ့အဓိပ္ပာယ်နဲ့ကျွန်တော်တို့ရှိကနားလည်တဲ့ပေါင်းစည်းရေးကတော့မတူဘူးဗျသူရဲ့လုံခြုံရေးဆိုင်ရာပေါင်းစည်းရေးဆိုတာကတော့လက်နက်ဖြုတ်သိမ်းရေးပဲကျွန်တော်တို့ကဒီနေ့ဒီချိန်မှာနိုင်ငံတစ်ခုမှာတမတော်တစ်ခုတည်းရှိရမယ်ဆိုတော့ကျွန်တော်တို့လက်ခံတယ်ဒါပေမဲ့အဲ့တမတော်ဟာကျွန်တော်ပြည်နယ်ပြည်ကြီးကနေမှပါဝင်ထားတဲ့ဒေသရင်းသားတွေနဲ့ဘောနော်စုဖွဲ့ထားတဲ့တမတော်ဖြစ်ဖို့ကျွန်တော်လိုချင်တယ
်မနေ့ကလည်းတိုင်းဒါလက်နက်ကန်ဖွဲ့လေးဖွဲ့ရဲ့ကိုယ်စားလှယ်တွေနဲ့ဓမ္မရာကြီးဦးသိန်းစိန်ကောင်းဆောင်နဲ့အစိုးရကိုယ်စားလှယ်ဖွဲ့သူနဲ့တွေ့ဆုံခဲ့ပါသေးတယ်အခုလိုအလို့သဘောတွေ့ဆုံခဲ့တဲ့လက်နက်ကန်ဖွဲ့လေးဖွဲ့ဟာပြီးခဲ့တဲ့ဖေဖော်ဝါရီလ12ရက်နေ့တုန်းကနိုင်ငံတော်အစိုးရနဲ့ငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်တင်းမြန်ရေးဆိုင်ရာကတိကဝတ်ပြုချက်လက်မှတ်ရေးထိုးခဲ့တဲ့အဖွဲ့တွေဖြစ်ပါတယ်လာမယ့်ဩဂုတ်လ6ရက်နေ့မှာတိုင်းဒေသလက်နက်ကန်ဖွဲ့တွေရဲ့အစိမ့်မြင့်ညှိနှိုင်းရေးကိုယ်စားလှယ်ဖွဲ့ SD နဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီတို့ကနေတိုင်းဒေသလက်နက်ကန်ဖွဲ့အလုံးပါဝင်နိုင်ရေးအပြည့်အခရရစေးရေးစာချုပ်မှာလက်မှတ်ထိုးမဲ့ပုံကူတွေ ပြည်တွင်း ပြည်ပက ပါဝင် လက်မှတ် ထိုးရမယ် အတိတ်သက်တွေ ကိစ္စ အပါဝင် NCA ပြည်သက် လက်မှတ် ရေးထိုးနိုင်ရေး ကိစ္စ တွေကို ဆွေးနွေးသွားမှာ ဖြစ်တယ် လို့လဲ ဘူမူးကြီး ဆိုင်းလာက ပြောပါတယ်ခင်ဗျာ
နိုင်ကွန် အိမ် မင်းမြန် တင်ပြသွားတာပါရှင် VOA ကနေ အင်္ဂါနေ့ ညပိုင်း သတင်းတွေကို ဆက်လက်ထုတ်လွှင့်နေပါတယ် VOA မြန်မာပိုင်း အစီအစဉ် ကို email ကနေ ဆက်သွယ်လို့ရရင် burmese@voanews.com ကို ဆက်သွယ်နိုင်တယ်လို့ ဖုန်း နဲ့ ဆိုရင်တော့ ဖုန်း နံပါတ် 232-382-995 လေးကို ခေါ်ဆိုနိုင်ကြပါတယ်ရှင် တော်သားရှင်များရှင် ရခိုင်မျိုးသားဝိုင်းရနိုင်ငံရေးသမားနဲ့ တည်င်းစားဆရာ ဦးတာပန်းဟ ဒီကနေ့နေ့ခင်မှာ ရန်ကုန်မြို့နယ်အိမ်မှာ ကွယ်လွန်သွားပါတယ် ចောင်းသားဘဝကနေ ကွယ်လွန်ချိန်အထိ နိုင်ငံရေးလှုပ်ရှားမှုတွေမှာ တက်တက်ကြွကြွ ပါဝင်ခဲ့တဲ့ ဦးတာပန်း ကွယ်လွန်တာဟာ ရခိုင်အမျိုးသားတွေအတွက်သာမကတိုင်းရင်းသားလူမျိုးတွေအတွက်ပါ ဆုံးရှုံးမှုဖြစ်တယ်လို့လဲ နိုင်ငံရေးလှုပ်ဖော်ကိုင်ဖက်တွေက ပြောကြပါတယ် ရခိုင်မျိုးသားနိုင်ငံရေးသမားနဲ့ တည်င်းစားဆရာ ဦးတာပန်းရဲ့ နားရီသတင်းကို VOA မြန်မာပိုင်းက ကိုမိုးစောက တင်ပြထားပါတယ်ရှင်
ဟုတ်ကဲ့ ရခိုင်မျိုးသားဝိုင်းရနိုင်ငံရေးသမားနဲ့ တည်င်းစားဆရာကြီး ဦးတာပန်းဟာ အသက် 80 အရွယ်မှာ အစာရေးမြို့ကင်စာနဲ့ ရန်ကုန်မြို့စမ်းချောင်းမြို့နယ်က နေအိမ်မှာ ဒီကနေ့ကွယ်လွန်သွားခဲ့တာဖြစ်ပါတယ် ဦးတာပန်းကွယ်လွန်သွားတဲ့အကြောင်းကို သမီးဖြစ်သူမဆောကြည်တာက အခုလိုပြောပါတယ်
ဒီနေ့ 25 မှာပါ အိမ်မှာပဲရှင် ဟုတ်ကဲ့ အစာရေးမြို့ကင်စာပါ
ဦးတာပန်းကို 1936 ခုနှစ်မှာ ရခိုင်ပြည်နယ် စစ်တွေမြို့မှာ အဖအုပ်ရွှေထွန်း အမိဒေါ်မန်နူတို့က မွေးဖွားခဲ့တာဖြစ်ပါတယ် 1958-60 ခုနှစ်တွင်မှာ တက္ကသိုလ်ကျောင်းသားတက်မကများအဖွဲ့ချုပ် တက္ကသနဲ့ ရန်ကုန်ခရိုင်ကျောင်းသားတက်မကမှာ အမှုဆောင်အဖြစ်ဆောင်ရွက်ခဲ့ပြီး ဝိဇ္ဇာဥပဒေဝိဇ္ဇာဘွဲတွေရပြီးတဲ့နောက် တရားရုံးချုပ်ရှေ့နေအဖြစ်လဲဆောင်ရွက်ခဲ့ပါတယ် 1960 ခုနှစ်မှာ ကျေးမုံသတင်းစာအက်ဒီတာအဖြစ်လဲဆောင်ရွက်ခဲ့ပါတယ် 1988 ဒီမိုကရေစီရဲ့လူမှုလှုပ်ရှားမှုကြီးပြီးတဲ့နောက် ရခိုင်ဒီမိုကရေစီအဖွဲ့ချုပ် ALD ပါတီကိုတီထောင်ရာမှာလဲပါဝင်ခဲ့သလိုစစ်အစိုးရလက်ထက်မှာတင်းမြင်ဆောင် 60 ကိုစန့်ကျင်ခဲ့တာကြောင့် 2004 ခုနှစ်အထိဖမ်းဆီးခံခဲ့ရပါတယ် ALD ပါတီနဲ့ရခိုင်တိုင်းရင်းသားများတိုးတက်ရေးပါတီ RNDP တို့ပေါင်းစည်းပြီး ရခိုင်မျိုးသားပါတီတီထောင်ရာမှာတော့နာယကအဖြစ်ဆောင်ရွက်ခဲ့ပါတယ်
ဦးတာပန်ကွယ်လွန်တာဟာရခိုင်မျိုးသားတွေအတွက်ဆုံးရှုံးမှုဖြစ်တယ်လို့ရခိုင်နိုင်ငံရေးလှုပ်ရှားသူဦးညီညီလွင်ကပြောပါတယ်။ဟိုဆရာလိုတက္ကသတွေကနေဆက်ပြီးတော့တခါဒီဒီမိုကရေစီလှုပ်ရှားရေးလှုပ်ရှားတဲ့ကာလနောက်ပြီးတော့ဟို
1960ခုနှစ်မှာဝါရန်လန်စ်စစ်ကြတဲ့နောက်ပိုင်းမှာနှစ်ထောင်နဲ့ဆယ်အခုမှာပေါ့လက်ခံတမျိုးသားလို့ညီလာခံရေးကိုကျင်းပပြီးတော့ကျွန်တော်ရခိုင်ပြည်အနာဂတ်ကိုဘယ်လိုသွားသင်းတယ်လဲဆိုတော့ညီချင်းမှုလုံချုံမှုတိုးတက်ဖို့မျိုးမှုနဲ့ဟိုဖြစ်ရပြီးတော့အစုကိုသွားနိုင်ဖို့သူကလမ်းညွှန်ပြပြီးတော့အကုန်လုံးကိုစစ်ဆေးပေးနိုင်ကြရပါတော့ခင်ဗျာဆိုတော့ကျွန်တော်ရခိုင်လူမျိုးတွေအတွက
များမဟာမိတ်အဖွဲ့ UNA တို့မှအတူတကွပူးပေါင်းဆောင်ရွက်ခဲ့တဲ့ဇိုမီဒီမိုကရေစီကွန်ဂရက်ပါတီကပူးကြည်ရှင်းထံကတော့အခုလိုပြောပါတယ်
ကွာကျွန်တော်တို့နိုင်ငံကြီးမှာလူမျိုးစုတွေအမနာမအားကိုးတဲ့ရှာတို့ပါပြီးတော့ရခိုင်ပြည်အတွက်လည်းသူကပူပြီးတော့နေရာယူတာဒီသဘောထားတာတွေကတော်တော်လေးပြည့်စုံတဲ့ပုံကူတူပြီးနေတော့အခုချိန်ခါမှာသူကအဲ့လိုဖြစ်သွားတာတော်တော်လေးကျွန်တော်တို့မမြော့ပါနဲ့ဒီရခိုင်ပြည်အတွက်မဟုတ်ပါဘူးလူမျိုးစုအားလုံးအတွက်ပုဂ္ဂိုလ်အားကိုးရတဲ့ပုဂ္ဂိုလ်တဦးဖြစ်တော့မနမမမျိုးစရာကောင်းတဲ့ပုဂ္ဂိုလ်တဦးဖြစ်တယ်ဆိုတာကျွန်တော်ပြောလိုပါတယ်
။ဥတာပန်းရဲ့ဇာပနာကိုလာမယ့်စနေနေ့မှာကျင်းပဖို့ရည်မှန်းထားပေမဲ့အတိအကျတော့မဆုံးဖြတ်ရသေးကြောင်းမိသားစုဝင်တွေကပြောပါတယ်။ဥတာပန်းကွယ်လွန်ချိန်မှာတော့ဇနီးဒေါ်စောရင်နဲ့သမီးမစောကြည်သာတို့ကြံရစ်ခဲ့ပါတယ်
။ကိုမိုးစောမင်းမြန်တင်ပြသွားတာပါရှင်။VOA ကနေထုတ်လွှင့်ပေးနေတဲ့နိုင်စင် TV သတင်းလွှာအစီအစဉ်တွေကိုဒီညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9နာရီမှာ Asia Set 7ဂျိုရူကနေတိုက်ရိုက်ဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါရင်မကတိုက်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်သလို VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ကြပါရဲ့ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
ချမသောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့ညပိုင်းစီစဉ်တွေကိုလိုင်းတိုမီတာ24 25နဲ့51တို့ကနေည10နာရီအထိထုတ်လွှင့်ပေးနေပါရယ်ဒီကနေ့ညဒုတိယပိုင်းစီစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာနဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်ရမှာပါခုပထမဆုံးတော့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာကိုနားဆင်ရပါမယ်ဒီတစ်ပတ်အစီအစဉ်ကိုတော့ကိုအောင်လင်းဦးကတင်ပြထားပါရယ်ရှင်
ပေါင်းကျင်ထင်းသေးရဲ့အတွက်သမရဥပမာချန်ထားရင်းမဲ့အမွေနှစ်ဖြစ်အဆုံးဖြတ်ပေးမဲ့ညဉာချက်ကိုမထုတ်ပြန်ခင်မှာပဲနှူးစော်ချက်တရက်ကို Facebook စာမျက်နှာမှာဗီဒီယိုနဲ့ဖော်ပြလိုက်တာပ
ါ Power plants are the single biggest source of the harmful carbon pollution that contributes
to climate change. ဆိုင်ဆိုင်ဟာရာသီဥတုဖောက်ပြမှုတွေဖြစ်စေပြီးအနေကြီးမားတဲ့ကာဗွန်ဒိုင်ဆိုက်တွေထုတ်လို့ရအကြီးမားဆုံးအရင်းမြစ်တွေပါဒါပေမဲ့လည်းအခုချိန်ထိဒီဆိုင်ရုံတွေလေထဲကိုဆွန့်ပစ်နေတဲ့ညဉာမှုတွေကိုဘဟုအစိုးရအနေနဲ့ကန့်သတ်တာမျိုးမရှိသေးပါဘူး
2005ခုနှစ်ကာဗွန်တန်းငွေထုတ်လွှင့်မှုပမာဏရဲ့30ရာခိုင်နှုန်းကျော်ကို2030ပြည့်မှာနောက်ဆုံးထရှော့ချသွားဖို့ရည်မှန်းထားတဲ့အစီအစဉ်မှာတော့သက်ဆိုင်ရာပြည်နယ်အလိုက်လိုင်းနံဆောင်ရွက်ဖို့လည်းခွင့်ပြုထားပါတယ်
။ Buying jobs and the economy are clearly what the voters are concerned about.
မဲဆန္ဒရှင်လူမှုအနေနဲ့ကတော့အလို့အကိုင်းနဲ့စီးပွားရေးအတွက်ပဲပူကြမှာပါ။
ကြောင်မီတွေအထူးကထွက်တဲ့ Kentucky ပြည်နယ်ကထက်လက်တော်မတ် Mitch McConnell ကတော့အစီအစဉ်ကြောင့်အလို့အကိုင်းတွေလက်လွတ်ဆုံးရှုံးမှုကိုသတိပေးခဲ့တာပါ။
We need to do everything we can to try to rein in the regulatory onslaught.
လုံထုံးလုံနည်းတွေနဲ့ထိုးနှက်ခံရမယ့်အခြေအနေတွေကိုဖန်တားနိုင်အောင်နှီးပေါင်းစုံနဲ့စူးစမ်းဖို့လိုပါတယ်။စီးပွားရေးဆုတ်ကက်နဲ့ကြုံခဲ့ပြီးတဲ့နောက်ကြုံလာနိုင်တဲ့ရိုက်ခတ်မှုတွေမခံရတဲ့အဓိကအကြောင်းရင်းမှာဒီကိစ္စလည်းပါပါတယ်
။မနစ်တုန်းကသဘောတူညီချက်ထဲမှာတော့အမေရိကန်ကကာဗွန်တန်းငွေတွေကိုလျှော့ချဖို့အာမခံထားတယ်လို့တရုတ်နိုင်ငံကတော့အနာဂတ်အချိန်ချင်းမှာလျှော့ချသွားမယ်ဆိုပြီးကြေညာထားပါတယ်။
I was particularly distressed by the deal which as I read the agreement
အထူးသဖြင့်ဒီသဘောတူညီချက်ကိုကျွန်တော်တော်တော်စိတ်ပျက်ပါတယ်သဘောတူညီချက်ကိုဖတ်ကြည့်ရတဲ့လောက်တရုတ်နိုင်ငံက16နှစ်အထိဘာမှလုပ်ဆရာမလို့ပဲကျွန်တော်ပြည်နယ်နဲ့နိုင်ငံအနှံ့ကတခြားပြည်နယ်တွေမှာတော့ကာဗွန်ဒိုင်ဆိုက်ဆိုင်ရာလုံထုံးလုံနည်းတွေကြောင့်ဝရုံသုံးကဖြစ်နေကြရပါတယ
်မက္ဆီကိုပါဝင်တခြားနိုင်ငံတွေကတော့ကာဗွန်ဒိုင်ဆိုက်လျှော့ချဖို့ကြိုးပမ်းနေကြတာပါမက္ကဆီကိုနိုင်ငံခြားရေးဝန်ကြီး Jose Antonio Meade ကတော့စီးပွားရေးကိုမထိခိုက်အောင်ထိန်းချုပ်ဆောင်ရွက်ဖို့လိုမယ်လို့ပြောပါတယ်
။ Para cumplir con nuestros compromisos.
နိုင်ငံကတိုင်ဝမ်ကချမှတ်ထားတဲ့တန်ဋိဌာန်အတိုင်းလိုက်နာဖို့ဆောင်ရွက်မှာဖြစ်ပေမဲ့အလုတ်ကိုင်ဖန်တီးဖို့စွမ်းအင်ဆိုင်ရာပြုပြင်ပြောင်းလဲရေးတွေလုပ်ဖို့တန်ရှင်းပြီးရေရှည်ခံမဲ့ဘဝမျိုးတွေရရှိအောင်လုပ်ဖို့အဲ့ဒါလည်းလိုအပ်ပါတယ်
။ကုလသမဂ္ဂရဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာအမှုဆောင်အတွင်းရေးမှူး Christina Figueres ကတော့ပြုပြင်ရေးအစီအစဉ်တွေနဲ့ပတ်သက်လို့ချီးကျူးစကားပြောကြားထားပါတယ်။
Over time what we should be seeing is a very very clear trend
ပြန်ရှင်းပြီးတော့ပြန်လဲအစားထိုးနိုင်မယ်စွမ်းအင်လုပ်ငန်းတွေမှာယင်းနှီးမြှုပ်နှံလာကြမယ်ဆိုတာကတော့ရှေ့လျှောက်အမတန်မားကိုထင်ထင်ရှားရှားတွေ့ကြရမှာပ
ါကနေဒါနိုင်ငံကနေယင်းနှံပိုက်လိုင်းဖောက်လုံးမဲ့အစီအစဉ်ကိုဒီနှစ်စက်မိုင်းတုန်းကသမ္မတဥပမာမင်းနဲ့ပြက်ပြက်ခဲ့တဲ့အတွက်လဲပဝင်းချင်းထင်းသိမ်းသမားတွေရဲ့အားပေးမှုကိုခံခဲ့ရတယ်လို့လွတ်တော်မတ်တွေရဲ့ကန့်ကွက်ရှုံချမှုတွေကိုလည်းရင်ဆိုင်ခဲ့ရတာပါသမ္မတဥပမာရဲ့တန်ရှင်းတဲ့စွမ်းအင်အစီအစဉ်ကြောင့်နောက်ဆက်တွဲအနေနဲ့နိုင်ငံရေးအရာအခြေတင်ဖြစ်စရာတွေလဲပုံမပြင်းထန်လာနိုင်တဲ့အလားအလာတွေလဲထွက်ပေါ်နေတာဖြစ်ပါတယ်ခင်ဗျာ
ကောင်လင်းဦးတင်ပြထားတဲ့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုနားဆင်ခဲ့ရတာပါရှင်။ခုတစ်ခါမှာတော့ထုတ်လုပ်သူမတင်ကြီးထိုင်းနဲ့အတူကိုစော်ဝင်းလိုင်းစီစဉ်တင်ဆက်တဲ့တိုက်ရိုက်လေးလိုင်းကိုနားဆင်ကြရအောင်ပ
ါ။မင်္ဂလာပါခင်ဗျာ။ဒီတိုက်ရိုက်လေးလိုင်းစီစဉ်ကကြိုးစားပါရစေ။ဒီကနေ့ကျွန်တော်တို့ဆွေးနွေးမယ့်အကြောင်းအရာကတော့တနင်္ဂနွေလုံးနှီးပါမှာအခုဖြစ်နေတဲ့ရေကြီးတဲ့ကိစ္စပဲဖြစ်ပါတယ်။ဒီရေကြီးတဲ့နေရာမှာဒီရေဘေးဒုက္ခသည်တွေကိုသက်ဆိုင်ရာအစိုးရအဖွဲ့အစည်းတွေကဘလို့ကန်တွေဖြစ်ရှင်းကြတယ်လဲဆိုတော့သောတာရှင်ရဲ့အမြင်တွေအပါအဝင်ဒီလိုမျိုးသဘာဝဘေးအန္တရာယ်တွေနောက်မှာကြုံတွေ့လာတဲ့အခါဘလို့ကြိုတင်ပြင်ဆင်မှုတွေလုပ်ထားတဲ့တယ်လဲဆိုတာတွေကိုဆွေးနွေးကြဖို့ဖြစ်ပါတယ်ဒီနေရာမှာဆွေးနွေးရတဲ့ဆိုတဲ့နေရာမှာကျွန်တော်တို့အနေနဲ့ဝေဖန်ဖို့မဟုတ်ဘဲအားနေချက်အားသာချက်တွေကိုအပြုသဘောဆန်းဆန်းထောက်ပြကြဖို့နောက်အနာဂတ်မှာဘလို့အထောက်အကူဖြစ်အောင်လုပ်ကြမလဲဆိုတာကိုဟိုအပြုသဘောဆန်းဆန်းဆွေးနွေးကြဖို့ဖြစ်ပါတယ်ကျွန်တော်တို့ဒီနေ့အဓိကဆွေးနွေးဖို့အတွက်ဖိတ်ခေါ်ထားတဲ့ဧည့်သည်တွေကတော့ ဆရာမကြီးဒေါက်တာဝီတန့်စင်သူဟာဆိုလို့ရှိရင်မြန်မာအစိမ်းရောင်ကွန်ရက်တာဝန်ခံတဦးဖြစ်ပါတယ်။နောက် Peace and Rights အဖွဲ့ကမမီးငယ်နောက်ပြီးတော့ဒီသူရိယဆန္ဒသဘောပေါက်ခြင်းထင်းထင်းအဖွဲ့ကကိုကျော်မင်းထွတ်အပါအဝင်ဒီကောလင်းမျိုးကရေးပစ်ကယ်ဆယ်လုပ်ငန်းတွေလုပ်ကိုင်နေတဲ့သူတွေနောက်ကလေးမျိုးအချင်းပြင်းနဲ့စားတဲ့ဒေသတွေမှာရေပိတ်ကယ်ဆယ်လုပ်နေတဲ့သူတွေကိုလည်းကျွန်တော်တို့ဖိတ်ခေါ်ထားပါတယ်ဆွေးနွေးကြမယ်အကြောင်းအရာကတော့ကြီးတယ်ကြီးတယ်လို့ပြောရမှာပါအခုကျွန်တော်ပထမဆုံးတော့လေလိုင်းမော်ကိုမမီးငယ်ကိုဖိတ်ခေါ်ကြပါတယ်ခင်ဗျာမမီးငယ်ရှိပါလားခင်ဗျာ
ဟုတ်ကဲ့ရှိပါရှင
်ဟုတ်ကဲ့မမီးငယ်ကျွန်တော်ပထမဆုံးဆိုတော့ကျွန်တော်စကားအဖွဲ့မှာပြောသွားသလိုပါပဲဒီရေပိတ်ကယ်ဆယ်လုပ်ငန်းတွေမှာအစိုးရရဲ့ကင်တွယ်ပုံနဲ့ပတ်သက်ပြီးတော့အမားတို့ဘလို့မြင်မိပါတယ်လေအမားတို့ကိုယ်တိုင်ဒီရေပိတ်ကစေးလုပ်ငန်းတွေကိုထဲထဲဝင်လုပ်နေကြတယ်ဆိုတော့ဟိုမြင်မိမှာပဲလေအားနေချက်အာတာချက်တွေကိုစောစောကျွန်တော်ပြောခဲ့သလိုပဲ
ဟုတ်ကဲ့ပါကျမတို့ကုတုံနေတဲ့ရေပိတ်ကတော့ဒီကလေးမျိုးတမိုင်းမှာကြီးမားဆုံးရင်လွမ်းမှုလို့ပြောမှာဘောတော့ကျမတို့ကမိုးလီဝေါ်တာတပင်းစင်ညာတွေကိုလည်းလုံးဝအချိန်ကြီးလုံးဝမသိကြပါဘူးရက်ွက်ထဲမှာလာအော်တယ်ဆိုရင်လည်းလော့စီကာပေါ်စားနေတုံးတာလားမသိဘူးဘောတော့ကျမတို့ဘာမှဟိုဘာပြောမှန်းလို့မစားခဲ့ရဘူးရှင့်ဟုတ်ကဲ့အဲ့ဒါကြောင့်မလို့ဒီရေသေးကိုကြုံရတဲ့အချိန်မှာပေါ့ဘာမှပြင်ဆင်ချိန်မရလိုက်တဲ့အခုတစ်ထက်ကိုတစ်ထက်နဲ့ကိုလို့ယုံကြည်လာတဲ့ဒုက္ခတွေတွေကစစ်လေကလေးဆိုနေအစမတန်ပေးရပြီးတော့တနည်းနဲ့တနည်းတချို့နဲ့ဝင်းဝေးတယ်လို့ပေါ့၃-၄သိန်းတော့ပေးရတဲ့နေရာရှိတယ်တရက်ကို9,000ပေးရတဲ့နေရာရှိတယ်အဲ့လိုမျိုးစစ်လေတွေလည်းလုံးဝမလောက်ရပါဘူးစစ်လေဆိုတာဒီအစိုးရနဲ့ကိစ္စရေးလုပ်ပေးတဲ့လူတွေကလည်းဟိုမလောက်ငှနိုင်တာလားမသိဘူးနော်ပုဂ္ဂလိကစစ်လေတွေတချို့တော့ပဲရှိပြီးအဲ့ဒါအစမတန်ပေးပြီးတော့ပြေးနေရတဲ့ဒီကျေးဇူးရေးအပိုင်းမှာဘောနောအလိုမျိုးစုံပေးရတာလည်းရှိတယ်။နောက်တစ်ခုကဒီရိုးရင်းစံကဖြစ်နေတဲ့အချိန်တွေပြီးသွားတဲ့အချိန်မှာနှလုံးသားဆမ်းမရိတ်ခအရန်ကိုပြတ်နှက်ပြီးတော့လမ်းသားဆက်တဲ့ရေးတွေပြတ်တောက်သွားတဲ့တချို့ကဒီကျမတို့အခုလက်ရှိပြနေတဲ့ဒေတာနေရာဆိုရင်ဒီဆယ်ကြီးထောင်းပေါ့နော်တရားကြီးကျိုးပြတ်သွားတဲ့အတွက်အဲ့ဒီတရားကြီးတစ်ဖက်သားမှရှိနေတဲ့ရွာပေါင်းများစွာဆမ်းမရိတ်ခတွေပြတ်တောက်ပဲဆောင်းဝယ်လို့ရတဲ့မရှိဘူးအစမတန်ကြီးကြီးပြီးတော့ဝယ်ခဲကြတယ်ဒါပေမဲ့ဝယ်လို့ရတဲ့ညာလုံးဝမရှိတော့တဲ့အတွက်သူတို့ကလုံးဝကိုအစာရင်စာတွေငတ်ပြတ်ပြီးတော့အဲ့လိုဖြစ်နေတဲ့အချိန်မှာဘသူမှကလည်းဒီတံတားကိုစောက်ဖို့လာကြည့်ဖို့နေနေတတာပေါ့ဟိုဘက်ကကုဖို့ကချောင်းကြီးရဲ့အညစ်ကြီးကလည်းအရန်ကိုဟိုရေးရစီအရန်တန်တဲ့အတွက်ဘသူမှအတက်ဆုံပြီးတော့မကူရဘူးအဲ့ဒီအချိန်မှာကျမတို့သွားပြီးတော့ဒီရွာဘလို့ခောက်ပတ်နိုင်လဲဆိုတဲ့ဟာစဉ်းစားတဲ့နောက်တစ်ချက်အဲ့ဒီအချိန်မှာကျမတို့ဒီဘုတ်တွေနဲ့ဟုတ်ဆိုရဒီစက်ပါတဲ့ပုံမဟုတ်ဘူးလက်နဲ့ဟိုဒီကူးရတဲ့ဟာပေါ့နော်အဲ့ဒါလေးပေါ်မှာစာအိတ်တွေရတဲ့လောက်တဲနိုင်တဲ့လောက်ဟိုတဲဒီစာအိတ်နဲ့အိတ်ပဲတဲလို့ရတဲ့တစ်ချက်တစ်ခေါက်မှာအဲ့လိုရတဲ့လောက်ပေါ့ဒီရွာသားတွေနဲ့အားလုံးပူးပေါင်းပြီးတော့ကျမတို့အဖွဲ့နဲ့အားလုံးဒီစာအိတ်ကိုတအိတ်ပဲရရောက်กว่าနှစ်အိတ်ပဲရရောက်กว่าဆိုပြီးတနအိတ်ကိုဟိုနှစ်အိတ်လောက်သုံးအိတ်လောက်ပဲရောက်နိုင်တာရှိတယ်အဲ့လိုအစာကြီးတနေ့ကုန်ကျမတို့ပို့ရတာရှိတယ်အဲ့လိုကျမတို့ရောက်သွားပထမဆုံးရောက်သွားတဲ့ဇာနဲ့ကလေခုမှသူတို့အတွက်အရန်ငတ်ပြတ်နေတဲ့အတွက်အရန်ကိုဘယ်လိုပြောမလဲလောက်ကဖြစ်သွားတယ်အဲ့ဒီအချိန်မှာကျမတို့ဒုတိယဆင်ပြန်စင်းစားတယ်ဒီတိုင်းပို့နေတယ်ဆိုရင်ဟိုဘက်မှာတိတ်ကြီးတဲ့ရွာပေါင်းများစွာကိုငါတို့ဘယ်လိုမျိုးပြည့်ထောက်ပါနိုင်မယ်ဆိုပြီးတော့ကျမတို့အခုချိန်ကြီးလည်းလုံနေသေးပါပဲဒါပေမဲ့အစိုးရဘက်ကနေဘာမှဟိုကျမတို့လုံနေတဲ့အဖွဲ့ကိုလည်းပေါ့နော်ပါပြီးတော့ဟိုကူညီပေးတာတခုမှမရှိသေးဘူးခုချိန်ဒီပေါ့နော်အခုလောလောဆယ်ကျမတို့ကူညီပေးနေတာကဝီလူကျော်ဖောင်ဒေးရှင်းရဲ့ကမ္ဘောဇာပိုင်ရဲ့ဒီနေ့ကျမတို့လက်တွဲပြီးတော့အားလုံးလှူရှားကြတယ်နောက်တစ်ဆင့်ဓာတ်အိတ်ကိုမြန်မြန်ဟိုဘက်ကန်းကိုပို့နိုင်ဖို့ဆိုပြီးကျမတို့အားလုံးဟိုနှီးပညာတက်တဲ့လူနဲ့နှီးပညာပိုင်အားကိုပြီးတော့အားလုံးပူးပေါင်းဆောင်ရွက်ကြပြီးတော့ဟိုဘက်ကိုဒီစတီထောင်းကြီးတွေတွဲပြီးတော့ဒီတကားချိုးပြရတဲ့နေရာပေါ့နော်အဲ့ဒီနေရာနေဒီဘက်တစ်ဖက်ကန်းကဆိုရင်ဒီလိုဟိုတစ်ပင်ကြီးပေါ်မှာဒီချိုးကြီးထိပ်ပြီးတော့ဒီမှာခက်ခက်ခက်ခက်နဲ့အရန်ချိုးစားပြီးတော့ဟိုဘက်ကိုဆန်အိတ်ရောက်နိုင်အောင်လို့ဟိုဟိုဘက်ကနေလည်းမရောက်ကအဲရောက်20လောက်ကဆွဲဒီဘက်ကနေလည်း20လောက်အင်အားနဲ့ဒီလိုမျိုးသုံးပို့ရတယ်ဆန်အိတ်တအိတ်လေးကိုယခုဘက်ဟိုအေးရောက်ဖို့ကိုကျမတို့အနေချိုးစားပြီးတော့ပို့နေရတယ်အဲ့လိုကဏ္ဍလေးကြီးရှိတယ်အခုချိန်ဒီပါတော့ကျမတို့လက်ရှိလုပ်နေဟုတ်ကဲ့
ဟုတ်ကဲ့ဆိုတော
့နောက်ပြီးနောက်ထပ်တစ်ဆင့်ကကြတော့ဒီဟိုဘက်တစ်ချမ်းမှာပေါ့အဲ့ဒါအပြင်နောက်ထပ်ကြီးမားတဲ့ထောင်းကြီးတစ်ခုရှိသေးတယ်အောင်လာနဲ့ဒီညောင်ကုန်းရွာချာမှာပေါ့နော်အဲ့ဒီကြီးမားတဲ့ချောင်းကြီးတစ်ခုကိုကျမတို့ဖြတ်ဖို့ကတော့အဲ့ဒီကိုကျမတို့လက်လမ်းမီနိုင်သေးဘူးရှင်အဲ့ဒီညောင်ရောက်ဖို့ဆိုရင်ဒီလိုမျိုးကျမတို့အခုကြိုးထားတဲ့နီလန်လုံးဝတုံးလို့မရဘူးဆိုတော့ကျမတို့မြင်ထားတယ်ညောင်ကိုကြည့်ကြတဲ့ချောင်းကြီးဖြစ်တဲ့အတွက်ဒါတော့အစိုးရနဲ့အခုချိန်ထိဘာလို့ပေးနိုင်လဲဆိုတော့ကျမတို့ဘက်ကနေလုံးဝမမြင်သေးဘူးရှင်ဘာမှလုပ်ပေးတာလည်းမရှိသေးဘူးပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ့မမြင်ဟုတ်ကဲ့ကျေးဇူးပါဟုတ်ကဲ့ဆိုတော့ဒီဘေးဒုက္ခရောက်ကြရတာတွေတော့တနိုင်ငံလုံးကဟိုမိဘပြည်သူတွေဒါမမြင်ခြင်းမရှိခြင်းမှာအဆုံးဖြစ်နေတာပေါ့နော်အသေးပြောက်စင်းရင်ဟာအရင်ဟိုဖြစ်သွားတဲ့နာဂစ်တို့ဘာလို့လောက်မကြီးမားပြင်မဲ့လဲအခုပျက်စီးဆုံးရှုံးမှုရေရှည်ခံစားရမယ့်အကျိုးဖြစ်ထွန်းမှုတွေကတော့ဒါတော်တော်ပိုပြီးတော့ကြီးမားမယ်လို့ထင်ပါတယ်ဗမာတမိုင်းမှာတော့တော်တော်လေးကြီးမားမယ်လို့ ခံမရတာပေါ့နော်အခုကျွန်တော်တို့ဆရာမကြီးဒေါ်ဒေဝီတန်စင်ကိုလေလိုင်းပေါ်ကျွန်တော်မဖိတ်ခေါ်ခင်မှာအရင်ကျွန်တော်ကောလင်းမျိုးကကိုအောင်မျိုးဝေကိုအရင်ဖိတ်ခေါ်ခင်မှာခင်ဗျကိုအောင်မျိုးဝေဟာဆိုလို့ရှိရင်လေရေပြေကယ်ဆယ်ရေးလုပ်ငန်းတွေကိုကောလင်းမျိုးမှာဒီဥဆောင်ပြီးတော့လုပ်ကင်ခဲ့တယ်ကောလင်းဟာဆိုလို့ရှိရင်လေအကြီးဆုံးရေကြီးမှုအခုဖြစ်သွားတဲ့ရေကြီးမှုတွေမှာအရင်ဖြစ်သွားတဲ့မျိုးလို့ဖြစ်နေတော့ကိုအောင်မျိုးဝေတို့ကြုံတွေ့ခဲ့ရတဲ့အခြေအနေလေးတွေအော်ကိုလည်းကျွန်တော်တို့အချင်းချင်းလေးပြောပြပါအောင်ဗျာဟုတ်ကဲ့အာကိုအောင်မျိုးဝေကဖုန်းလေးလိုင်းကျသွားတယ်ထင်တယ်ခင်ဗျအခုကျွန်တော်တို့ကိုဆရာမကြီးဒေါ်ဒေဝီတန့်စီကိုကျွန်တော်လိုင်းမော်ဖိတ်ခေါ်ခြင်းပါတယ်ခင်ဗျဆရာမရှိပါလားခင်ဗျဟော
ရှိပါတယ်ရှင်
ဟုတ်ကဲ့ဆရာမကြီးဆိုတော့စောစောကမမီးငယ်လေးပြောသွားပါတယ်သူတို့ကြုံတွေ့ရတဲ့အခက်အခဲတွေကယ်ဆယ်ရေးလုပ်ငန်းတွေမှာဘလောက်အခက်အခဲဖြစ်ရတယ်ဆိုတာလေအော်အစိုးရကလည်းသူတို့ဟိုတချို့နေရာတွေမှာသူတို့အကူအညီပေးတယ်ဆိုတဲ့ဟာမျိုးတွေသူတို့သတင်းထုတ်ပြန်တာတွေရှိပေမဲ့လည်းတနိုင်ငံလုံးတိုက်တာနဲ့ဖြစ်နေတော့သူလည်းမတတ်နိုင်ဘူးထင်ပါတယ်ကြည့်ရတာတော့လေတမဟိုဟာကြည့်မယ်ဆိုလို့ရှိရင်တော့ဆိုတော့အခုလိုမျိုးဖြစ်ရတာဟာမြန်မာနိုင်ငံမှာနှစ်စဉ်ရေကြီးတယ်ဆိုတာကတော့ဒါယူဟိုတာမန်ဖြစ်ရဖြစ်စဉ်လို့ဖြစ်နေပေမဲ့ဒီနှစ်ဖြစ်သွားတာဟာတော်တော်လေးကိုတမှုထူးခြားပြီးတော့ကြီးကြီးမားမားဖြစ်ရတဲ့အဖြစ်မျိုးဖြစ်နေတော့ဆရာမဒီတဘာပတ်ဝန်းကျင်ရှူထောင်းကကြည့်မယ်ဆိုရင်ဆရာမဒါဟာဘလို့မြင်မိလဲဆရာမတို့ကပို့ပြီးတော့အကဲခတ်မိမှာပေါ့အခုလိုဖြစ်ရတဲ့ရာသီဥတုဖောက်ပြန်မှုတွေဟာ
ဟုတ်ပါတယ်အဲ့တော့အဓိကတော့ဒီတဘာဝပတ်ဝန်းကျင်ထင်းသိမ်းရေးနဲ့ပတ်သက်ပြီးဒီကဘာလုံးကဒါကိုရှေ့တန်းတင်ပြီးအာယုံဆိုင်လာတဲ့အချိန်ပေါ့နော်အဲ့ဒီအချိန်မှာကျမတို့ရဲ့ဒီအစိုးရဘိုင်းကဒါကိုစိတ်ဝင်စားမှုအားနည်းတယ်လို့ကျမသုံးသပ်လို့ရတယ်နော်အဲ့တော့ကျမတို့ဒီနာဂက်2008ဖြစ်ပြီးကလေးကအမှန်ကတော့တဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဥပဒေအရတန်းပြီးပြတ်ထန်းခဲ့ရမှာဘာဖြစ်လို့လဲဆိုတော့ကမ္ဘာရဲ့တဘာဝပတ်ဝန်းကျင်ဟာအမတားမှပျက်စီးယိုယွင်းနေပြီဆိုတာစိတ်ဝင်စားမှုအားနည်းတဲ့ခါကျတော့တတိမမှုမိတာလည်းဖြစ်မှာပေါ့အဲ့တော့ဒီဥပဒေပြတ်ထန်းလိုက်တာဟာဒီနာဂက်ဖြစ်ပြီးတဲ့နောက်ပိုင်းရဲ့2013ခုနှစ်မှာဒီဟာကိုဥပဒေဒီတဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဥပဒေကိုပြတ်ထန်းနိုင်ခဲ့တယ်ဒါဟာအမတန်နောက်ကျပါတယ်နော်ဘာလို့ဆိုတော့ကမ္ဘာအရရမှန်ကဒီကမ္ဘာကြီးပုံတွေမှုကြောင့်ယာတိဥတုတွေထောက်ပြန်နေတာအဲ့တော့ဗမာပြည်တစ်ခုရဲ့အခုလိုရေဘေးတံကိုခံရတာမဟုတ်ဘူးအိန္ဒိယနော်ပါကစ္စတန်တောက်ဆောက်ပဲဖိလစ်ပိန်းကျမတို့အာရှနိုင်ငံတွေနောက်တော့ဒီအမေရိကဆိုလည်းအခုရေကြီးမှုကိုကျင်ညာထားပြီပေါ့နော်ဒါတော့မယ်ဖြစ်တော့မယ်ဆိုတာအဲ့တော့အဲ့လိုဖြစ်တဲ့အချိန်မှာမြန်မာပြည်ဟာဘာကြောင့်ဒီလောက်တောင်ပြင်းပြင်းထန်ထန်ဒီမကြုံဘူးတဲ့ရေဘေးအန္တရာယ်ကြီးကိုကြုံလိုက်ရလဲဆိုရင်အဓိကကတော့ပြန်ပြီးတော့ဒါ root cause ပေါ့နော်ဒီဈေးမြင့်ကိုကျမတို့ရှာမယ်ဆိုရင်ဒါတက်တော်တွေဗမာပြည်အမတန်တက်တော်ဖုံးမှန်းတဲ့နိုင်ငံဖြစ်ပါတယ်အခုဟာကမြန်မာနိုင်ငံမှာကိုတက်တော်တွေဟာမရှိတော့ပဲเนาะကတဲ့ကောင်းကောင်းမွန်မွန်ပေါ့ပြည့်ပြည့်စုံစုံရှိတဲ့တက်တော်ဆိုတာဒါမရှိတော့ကိုရှာပါနေပြီပေါ့เนาะအဲ့ဒါကြောင့်အခုလိုဘေးဒဏ်ဟာပိုပြီးပြင်းထန်တယ်လို့ကျမတို့ဒါသုံးသပ်လို့ရပါတယ်
ဟုတ်ကဲ့ဆရာမဟုတ်ကဲ့ကျေးဇူးတင်ပါတယ်အခုကျွန်တော်ဆက်သွားကိုအောင်မျိုးဝေလေလိုင်းပေါ်ကြာသွားတဲ့အတွက်ကျွန်တော်အခုကိုအောင်မျိုးဝေလေလိုင်းပေါ်ပြန်ဖိတ်ခေါ်ချင်ပါတယ်ခင်ဗျာကိုအောင်မျိုးဝေကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါတယ်ခင်ဗျ
ာဟုတ်ကဲ့ကိုအောင်မျိုးဝေဆိုတော့ကောလင်းမျိုးဟာဒီအခုဖြစ်သွားတဲ့ဒီရေကြီးမှုတနင်္ဂနွေလောက်တိုင်းတိုင်းရေကြီးမှုတွေအားလုံးထဲမှာဆိုရင်အဆိုးဝါးဆုံးပထမဆုံးဖြစ်တဲ့မျိုးလို့ဖြစ်နေတော့ကိုအောင်မျိုးဝေတို့ဟောဘလို့အခက်အခဲတွေနဲ့ကြုံတွေ့ရတယ်လဲကယ်ဆယ်ရေးလုပ်ငန်းတွေမှာဘာတွေများဟိုတင်ကားစာရလိုက်တယ်လေအဲအတွေ့အကြုံလေးတွေလည်းပြောပါအောင်ဗ
ျကျွန်တော်တို့ကတော့ဒီအပေါ်ကတဲ့ဆုံးသုံးရက်ကတော့ဒီဒီမင်းတန်တာလေးကိုထုတ်ရှားလိုက်ရတဲ့ပေါ့လေကျွန်တော်တို့ဒီပေပေကြီးကျင်ခက်ခဲဒီကတော့ကျွန်တော်တို့ဒီကြည်ကြည်ကြီးမှပြိမ့်နေတယ်ဟိုကြည်ရတယ်လိုက်ပြောမှကောက်တယ်လို့ပြောကျွန်တော်တို့ရှိမှလောလောတဲ့ဟိုပြည်လေးလို့အပြက်ကလေးလေးလို့ဒီလမ်းကြောင်းတုံးကြီးကြီးရည်ရှိရတာကျွန်တော်တို့အကြီးမားဆုံးခက်ခဲပါပဲအဲ့ဒါကိုကျွန်တော်တို့ရှိရဲ့လက်လုံးလေးတွေဒီဖောင်းလေးရှိတယ်ပြီးတော့မှအကယ်တင်ရတဲ့အဆင့်ဖြစ်ပါတယ်အဲ့ဒီတိုင်းကတော့ကျွန်တော်တို့အခက်အခဲတွေအချိန်မျိုးကြုံရရတာပါပဲဟုတ်ကဲ့
ဟုတ်ကဲ့ဟုတ်ကဲ့ကောမျိုးဝေကျေးဇူးတင်ပါတယ်ဆိုတော့ကောလင်းမျိုးကယ်ဆယ်ရေးဟိုရေဘေးကယ်ဆယ်ရေးကစပြီးတော့မြန်မာတနင်္ဂနွေလုံးမှာရှိတဲ့စေတနာရှင်တွေလူမှုအဖွဲ့အစည်းတွေကလည်းတောက်လျှောက်မနာတမ်းကိုလုပ်နေကြရတာအခုချိန်ထိပါပဲကျွန်တော်တို့နလာနီးပါးလောက်တော့ရှိသွားပြီထင်ပါတယ်ဆိုတော့ ဟိုအားလုံးကိုလည်းဒါကျေးဇူးတင်စရာပါပဲအခုအားလုံးစေတနာရှင်တွေအခုတူတပိုင်းတနိုင်ဆိုသလိုအလူလိုက်ခံကြတာတွေလည်းနိုင်ငံအဝမ်းမှာအခုရှိနေတာပဲရေပိတ်ကယ်ဆယ်ရေးအတွက်လေဆိုတော့အခုကျွန်တော်လေလိုက်မော်ကိုထပ်ပြီးတော့ကိုလမောင်ကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျအမေရိကန်နိုင်ငံဝက်စကွန်ဆင်ပြည်နယ်ကကိုလမောင်လေလိုက်မော်မှာရှိပါလားခင်ဗျဟုတ
်ကဲ့ရှိပါတယ်ခင်
ဗျဟုတ်ကဲ့ကိုလမောင်ပြောပါအောင်ခင်ဗျဟိုကိုလမောင်ကဘာများဆွေးနွေးချင်တာပါလဲ
အော်ဒီလိုပါကဒီလိုတဘာဘေးကနေကြုံနေဆိုရင်တော့တော်ဝင်ရှိဆုံးကဘယ်နိုင်ငံမှာရှိလဲတော်ဝင်ရှိဆုံးကတော့အစိုးရပါပဲအဲ့တော့ဒီဥစ္စာဟိုဒီလိုတဘာဝလေတိုက်တာရေးသေးဆိုတာဟိုငင်းနေလည်းမတူဘူးလေကျိုမြင်ရတာပဲကျိုတိပြင်ဆင်ရတာပဲနိုင်ငံတကာမှာလည်းကျိုတိပြင်ဆင်ရတာပဲကျွန်တော်တို့ဆီမှာကျိုတိပြင်ဆင်မှုမရှိသလောက်ပါပဲတော်တော်အားနေပါတယ်ကျွန်တော်တို့အခုငင်းနေတွေ့နေကြားနေရတာမျိုးပေါ်ဒေတာတွေပေါ့ဗျာဟိုကောလင်းတို့ကွန်ဖြူတို့ကလေးဟလာဒီလိုစစ်တူတို့လောက်ပဲမြင်ရတာအဲ့ဒီတဲ့ဆိုးတဲ့ရွာတွေပေါ့ဗျာ80ရာခိုင်နှုန်းကခါတဲ့80ရာခိုင်နှုန်းကရွာတွေဗျအဲ့ရွာတွေစီကိုဟိုဘယ်ဟိုဘယ်လူမှမရောက်နိုင်ဘူးအဲတကယ်တကယ်လုံးမယ်ဆိုရင်အစိုးရတွေကတော့ရောက်ခံတာပေါ့ဗျာသူတို့မှဟိုခင့်မိတဲ့စစ်စီးတွေရှိတာဟုတ်အဲ့တော့ဟိုကျိုတိပစ္စည်းအားနေတယ်ဆိုတော့ဆရာမကြီးပြောတယ်ကျိုတိပစ္စည်းအားနေတယ်ဆိုတာကတော့ဟိုအားလုံးသိသိသားပါအဲ့တော့ကျွန်တော်ပြောချင်တာကဒီလိုဗျဟို2008နာခေတ်တုန်းကလည်းဟလာပြောမှုပါလေကုသဝင်းနိုင်နဲ့ကိုကျော်နည်းနည်းကျွန်တော်စီပုံစံပြီးတော့နာခေတ်ကောင်းတဲ့တောင်ပြောပြပါဆိုတော့ဝင်ကြီးချုပ်ဦးသိန်းစင်ကနာခေဖြစ်လဲဖြစ်ပေါ်လက်လက်ကြည့်ဆူပြီးတော့ဟာလာမဟုတ်ဘူးငါတော့လုံလားဆိုပြီးတော့တကယ်ကတော့ဝင်ခဲ့တယ်လေအခုလည်းသမဏကြီးဦးသိန်းစင်ကလိုက်ကြည့်နေပြန်ပြီအဲ့တော့ဒီသူတွေကမဟုတ်ဘူးငါတော့လုံလားဆိုတာစောက်ကြည့်ကြပါလို့ပဲပြောနေပါတယ်ဗျာ
ဟုတ်ကဲ့ကိုလမောင်ကျေးဇူးတင်ပါတယ်ခင်ဗျာအခုအခုလိုဝင်ပြီးတော့ဆွေးနွေးပေးတာဟုတ်ပါတယ်နာခေတုံးကလည်းနာခေဖြစ်သွားပြီးတဲ့နောက်ပိုင်းမှာကျွတင်ပြင်ဆင်မှုတွေဘယ်လိုလုပ်ကြမလဲဆိုတာဟိုဟိုလူမှုအဖွဲ့အစည်းတွေအပါအဝင်နိုင်ငံတကာလည်းပြောကြဆိုကြဟိုဟာပေါ့အကြံပေးကြတာတွေအများကြီးရှိခဲ့ပါတယ်အဲဒါပေမဲ့လည်းသိကြတဲ့အချိန်မှာအခုချိန်ထိတော့အဲ့ဒီအဆင့်ထိကိုမြန်မာနိုင်ငံရဲ့အနေထားရောက်မလာသေးဘူးပေါ့လေဝမ်းနည်းစရာတစ်ခုပါပဲအခုကျွန်တော်လေလိုက်မော်ကိုကိုကျော်မင်းထွတ်ကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာဒုရီယာစန္ဒာတဘာဝပောင်းချင်းထင်းသိမ်းအဖွဲ့ကကိုကျော်မင်းထွတ်ရှိပါလားခင်ဗျာ
ใช
่ป่ะครับโอเคโกจอมิ้นทุยโกจอมโอเคโกจอมิ้นทุตก็แล้วอะคูเกเซยโรงงานนี่โหโหว่าป้อตัดไหนแล้วโกอภเฝซีเนี่ยโกโกเดต้ามาโกอ่อตะชาลิลามีแล้วลงนี่จ่าดาดิชื่อတော့โกจอมิ้นทุตอเมียนมาดิโหอซูยะเยปาวินปัตเตมุกันดาดิอซูยะกุนีทอดปั่นเปมุกันดาดิอปาวินป้ออาเนเจอาตาเจดิบาริมยาตริทามิบาดะเลโอเค
จนรู้ดีมาก็လုံးဝနေရလောက်ပါစားပြီးကျွန်တော်တို့ဌာနဆိုင်ရာတွေလည်းပါတယ်ကျွန်တော်ရေးလိုအပ်တဲ့ရွာတွေရေးတွေလိုက်ဝေးတယ်ဆန်လိုအပ်တဲ့ရွာတွေကိုဆန်တွေလိုက်ဝေးတယ်ဌာနဆိုင်ရာကထွေဦးနဲ့တခြားဌာနဆိုင်ရာတွေကတပွဲရဲတပွဲတပွဲအလိုဝေးတယ်ဒီနေ့ကျတော့ဒီတိုင်းဒေသကြီးဝင်ကြုတ်လာမယ်ဆိုပြီးတော့မှဟက်စကွင်းနေပေါ်လာတဲ့သူတို့သွားပြီးမဝေးဖြစ်တော့ဘာလို့လဲဆိုတော့ဒီလူကြီးတွေလာတယ်ဆိုတဲ့ဟာကလည်းရေးပေးကြတဲ့ရေးတွေကိုအနောက်ရှစ်ပေးရသူတို့အချိန်ပြန့်သွားစေတာပေါ့ဒီနေ့ဒီရက်ဆိုလို့ချင်းကျွန်တော်တို့ဖွဲ့ရလဲသွားရတာနှစ်ခေါက်ပဲသွားနိုင်တာလေဒီရက်ကိုအတန်းသက်တွေများတော့သွားလာရတယ်ဆက်သေးတော့အဲနှစ်ခေါက်ပဲသွားနိုင်တာဆိုတော့တကယ်ဌာနဆိုင်ရာရဲ့အကူအညီအားပေးမှုတွေရောပါသွားတာပေါ့ဗျာဒါပြီးတော့မနေ့ကကြာရင်သူဒီနေ့မလာတဲ့အတွက်မနေ့ကလာမယ်ဆိုမနေ့ကတည်းကအကူအညီကျေစေရောင်းမှာတကယ်တကယ်သူတို့ကရေးပေးတော့ကံဒေသတွေကိုနိုင်ငံတော်ကြီးကြီးတွေစေနာရှိတယ်ဆိုရင်သူတို့အဲ့ဒါမလို့ပဲနဲ့ဒီလိုအကြီးအကျယ်ကြီးပေါ့ဗျာတူတူကြီးတွေပါလေလောက်ဖြာမလို့ပဲပစ္စည်းကိုဖြစ်တဲ့နည်းနဲ့ဒီပို့ပေးလိုက်တဲ့ဆိုရင်ပို့ပြီးတော့မှအဆင်ပြေနေတယ်လေကျွန်တော်ဒါဒီနေ့တွေ့ရတဲ့ဟိုအခက်အခဲလေးတစ်ခုပေါ့လေဒါလေးကဟိုသူတို့အလွယ်တကူပြည့်ပြင်နိုင်မလို့တော့ထင်ပါတယ်နောက်တစ်ခုကဒီရေကြီးတာတော့ရုပ်ရည်ပေါ့ကျွန်တော်ချင်းလေးမြေပုံမှန်ဧရိယာ 20.4 တက်စတူရမ်မှန်ရလေ 54.26 ဖွန်စတူရမ်မှန်သုံးသောက်ဒီတိုင်းပြန်တက်သွားတာဆိုတော့ကျွန်တော်တို့ဒီမှာကလက်လက်မမီတဲ့ရွာတွေပါရှိနေတယ်။သူ့ရွာတွေဆိုလို့ရှိရင်မြေလက်တောင်လောက်မှာသွားရောက်တာတွေရှိတယ်
။ဟုတ်ကဲ့။အ
ဲ့တော့ကျွန်တော်တို့ကအရေးပေါ်ရေတွေရေတွေလည်းတောက်သုံးလို့မရတဲ့အခြေအနေမှာရေတွေပို့ရတာပေါ့ဗျာ။ရေတွေလည်းနောက်နေတယ်။ငါးကြီးတွေကသာအပေါ်တက်ပြီးတော့မှလေးရှူရတာတွေရှိတယ်။အဲ့လိုဆိုတော့ကျွန်တော်တို့မှာကသွားလာရေးခက်ခဲတွေရှိတယ်။ဒီမှာဆက်လီငှားရတာလည်းဈေးရကြီးတယ်။ကြီးတယ်အခြားအလှငွေဒီပို့ရပေါ့ပို့ရတာလည်းဒီဗန်စနစ်ကလည်းကျွန်တော်တို့လည်းလည်းလေးတော့ကြတော့အခုချိန်ဒီမြောက်တာတွေရှိတယ်။နောက်တစ်ခုကဒီသဘာဝဘေးရန်တွေကာကွယ်ရေးတွေမှာဆိုရင်တကယ်ပတ်စံကုန်လာအစိုးရမပါဘဲနဲ့ဒါတွေကမအောင်မြင်နိုင်ဘူးဖြစ်နေကျွန်တော်တို့ဥမာ30ဆယ်တဲ့ငွေကကျွန်တော်ဈေးဝ900ရွာနဲ့မြို့ပေါ်ဒုက္ခသည်စခန်းတွေဆိုဒါအိမ်အောင်စုတစုကို2000ပဲပါတယ်ဗျ။အဲ့တော့တကယ်အစိုးရကနေတကယ်စေနာအမှန်နဲ့ဒီဒုက္ခခံတဲ့ဟာကိုမဲဆွယ်ဖို့မဟုတ်ဘဲနဲ့ စဉ်းစားမှန်းနဲ့လုံးဝတုံ့ပြန်တဲ့အားမျိုးလုပ်တင်တယ
်။ဟုတ်ကဲ့။
နောက်တစ်ချက်စဉ်းစားမိတာကဒါကဒီဖြစ်တဲ့အဖြစ်အပျက်ကျွန်တော်မှလျာပြီးရင်တော့ကျွန်တော် report ထွက်မယ်ကျွန်တော် survey လုပ်ထားရှိတယ်။ဟုတ်ကဲ့
။အ
ဲ့ဒီမှာပြင်သာဆိုင်နဲ့အခုရာဇဝင်ဆိုင်နဲ့ဖြစ်တဲ့ဟာဆိုတော့ဒီကျပုံမှုဆိုရတဲ့တန်လယ်မှာရှိတဲ့ဆေးကြီးတွေဆိုလို့ရှိရင်ဒီတဲ့အစာပေါင်းရာချီပြီးပြည့်နိုင်တဲ့အရာတွေရှိတယ်။ကျွန်တော်တို့အဲ့လိုမျိုးတွေအဲ့ပက္ခဒေသဟာတွေမခံစားစေချင်ဘူးလေ
။ဟုတ်ကဲ့ဟုတ်က
ဲ့။အဲ့လိုတွေကျွန်တော်ဒီအခုလက်ရှိဖြစ်နေတာကိုလည်းအလျင်မြန်တုံ့ပြန်ဖို့လိုသလိုဖြစ်လာနိုင်ပွဲရှိတဲ့အရာတွေကိုလည်းဟိုအစိုးရအနေနဲ့တားဆီးဖို့လိုတယ်လို့ကျွန်တော်မြင်ရကြ
။ဟုတ်ကဲ့ဟုတ်ကဲ့။ကျေးဇူးတင်ပါတယ်ကိုကျော်မင်းတို့။โอเคสอนักงานกามาဆိုလို့ရှိရင်လည်းဒီဟိုဟိုနိုင်ငံတော်တော်များများသူတို့တဘာဝဘေးရန်တွေအတွက်ဆိုပြီးတော့ကြိုပြီးတော့ပစ္စည်းတွေဘေးမှာသူတို့စုစုကြိုတင်စုဆောင်ထားတာရှိပါတယ်ဥပမာဒီဆောင်တို့ဟိုတဘာဝရေတို့အဲ့လိုမျိုးတွေဟိုရာသီဥတုဆိုးရမဲ့အခြေအနေဆိုလို့ရှိရင်ကြိုစုဆောင်ပြီးတော့ဖြစ်တာနဲ့ချက်ချင်းသူတို့ဝေနေအောင်စီစဉ်ကြတာတွေရှိပါတယ်ဆိုတော့ဒါကတော့မြန်မာနိုင်ငံမှာတော့အာစိတ်မကောင်းစရာပဲပေါ့ဖြစ်ရင်တော့လူတို့ပဲထုံးစံတိုင်းခံကြရတာဆိုတော့အခုကျွန်တော်လေလိုက်မော်ကိုထပ်ပြီးတော့ကိုလျံတွန်းကိုဖိတ်ခေါ်ကြပါခင်ဗျာကိုလျံတွန်းရှိပါလား
ဟုတ်ရှိပါတယ်ကျွန်တော်ကိုလျံတွန်းပါဗျာ
ဟုတ်ကဲ့ကိုလျံတွန်းရေပြောပါအောင်ကိုလျံတွန်းကြုံတွေ့ရတဲ့ဒီကလေးမျိုးအခြေအနေကတော့စောစောမမိငယ်လဲအနေချင်းတော့ပြောသွားပါပြီကျွန်တော်ကတော့အဓိကဒီချင်းတောင်ဘက်ကအခြေအနေကိုလျံတွန်းကြုံတွေ့ရတဲ့အခြေအနေတွေပြောပြပါအောင်
ဟုတ်ကဲ့ခင်ဗျာကျွန်တော်ချင်းတောင်ဘက်ကအခြေအနေကိုပြောပြမယ်ဆိုရင်ဟောပေါ့ချင်းတောင်ဘက်မှာတော့သူပြဿနာတက်တာဒီမိုးရာသီတဘာဝဘေးဒဏ်ခံတာပေါ့နော်တဘာဝဘေးဒဏ်ခံတဲ့နေရာကတော့အားလုံးနေရာတိုင်းပဲနေရာတိုင်းပဲဖြစ်တဲ့ခါဖြစ်တယ်ဟိုလောလောဆယ်မှာတော့ကျွန်တော်တို့စိတ်ဟိုအရေးတကြီးလွတ်တဲ့နေရာကတော့ဆော့ဆော့အကူဒီကိုဆရာကြီးပြောထားတယ်လို့ပဲတကယ်တမ်းသူကချင်းတောင်ဆိုတဲ့နေရာမှာကျတော့အရင်ခက်ခဲတဲ့နေရာရတရွာနဲ့တရွာဆိုတာနင်းနေလေးရှိပြီမဲ့လို့ကြားမှာကြိုက်တယ်အများကြီးရှိတယ်အဲ့လိုမျိုးရွာတွေကြတော့ကျွန်တော်ဆက်သွယ်လို့မရဘူးအခုကအဲ့လိုမျိုးရွာတွေမှာတောင်တင်နေတဲ့ရွာတွေအများကြီးရှိတယ်လက်လန်းကျွန်တော်တို့ဟိုတင်းအချက်လက်ကိုရပြီးတော့ဟိုဘယ်လိုမှသွားလို့လာလို့မရတဲ့ရွာတွေအများကြီးရှိတယ်လက်ရှိအချိန်မှာတော့မှဟိုရွာတွေကဟိုရှိတဲ့ဟာလေးဝေဆားမြဆားပြီးတော့ရိတ်ခါကုံတော့မှကျွန်တော်တို့စားစရာကုံတော့မှကုံတော့မှဆိုတော့မက်ဆေ့တောက်လျှောက်ဝင်လာတယ်ကျွန်တော်ဖြေမှာတော့လေအဲ့ဒါလေးရှိတယ်ကြည့်ကြတော့အဲ့ဒါကြီးကြတော့ကျွန်တော်တို့ကတောက်ချောက်အဲ့ဒါကြီးပံ့ပိုးနိုင်မှုဆိုတာလဲအမှန်တိုင်းပြောမယ်ဆိုရင်တာဝန်ရှိတဲ့လူတွေဘက်ကဟိုသူတို့လည်းဟိုသူကသူလည်းလုတ်တော့လုတ်မှာပါအရန်လဲအလိုရှုတ်တာလည်းဖြစ်ပါလိမ့်မယ်ဒါပေမဲ့လို့အဲ့လိုမျိုးခက်ခဲတဲ့နေရာကြီးကြတော့ကျွန်တော်တို့ဟိုတကယ်တမ်းဆိုရင်ဟယ်လီကော်ပတာတော့ရှိနိုင်တယ်ဆိုရင်တော့အရန်ကောင်းမယ်ထင်ပါတယ်ဒီဘက်မှာကြတော့အဲ့လိုမျိုးခက်ခဲတယ်ဆိုရင်ကျွန်တော်တို့ဆက်လေတွေဘာတွေနဲ့တွားလို့ရတယ်ဗျဟိုတတ်နိုင်တဲ့လောက်တော့ဟိုတစုံတစ်ခုလုတ်လို့ရတယ်ဟိုတောင်ပေါ်မှာကျတော့အဲ့လိုမျိုးဘာမှလုပ်လို့မရဘူးကျွန်တော်တို့ကအဲ့ဒါတွေတော်တော်လေးကိုအ
ဖြစ်ကျွန်တော်တို့ဒီဟိုကမိုးများပြီးတော့တောင်ပေါ်ဆိုတော့အိမ်ကြီးဟိုမြေပြတ်မှာတော့မြေမြုပ်တာပေါ့တောင်ပေါ်ဆိုတော့အိမ်ကြီးပြိုကျတာတွေပါလေကျွန်တော်တို့တွေ့ရပါတယ်တည်င်းတပ်ပုံတွေပါလေကျွန်တော်တို့ဆိုတော့အခြေအနေကတော့ဟုတ်တယ်ဆိုတော့ကိုလျံတွန်းပြောသလိုပဲဟိုမြေပြတ်မှာဆိုရင်တော့လေနဲ့ပဲဖြစ်ဖြစ်တော့ခက်သွားလာရေးခက်ခဲတယ်ဆိုရင်သွားလို့ရချင်းတောင်ကျတော့တော်တော်လေးမြေပြတ်နဲ့ပို့ပြီးတော့ခက်သွားတာပေါ့နော်သွားရေးလာရေးအကူညီပေးကိစ္စတွေကဆိုတော့ကျွန်တော်တို့အခုပြောနေကြတာလည်းဒါအပေါ်ယံကျွန်တော်တို့သိနိုင်တဲ့ဟိုပေါ့လူတွေသွားလို့လာလို့ရတဲ့လက်လန်းမီတဲ့နေရာတွေပဲရှိသေးတယ်ကျွန်တော်တို့မသိတဲ့လက်လန်းမမီတဲ့နေရာတွေမှာဟိုးဝေးလာခေါင်ပြားတဲ့နေရာတွေမှာဟိုဘလောက်ထိများခြေရွာတွေမှာပျက်စီးဆုံးရှုံးမှုတွေရှိနေတယ်လဲဆိုတော့လေကျွန်တော်တို့မသိနိုင်သေးဘူးပေါ့လေအခုကျွန်တော်ဆရာမကြီးဒေါ်ဒေဝီတန်စီကိုတစ်ခါပြန်ပြီးတော့လေလိုက်မှဖိတ်ခေါ်ကြပါသေးတယ်ခင်ဗျဆရာမရှိပါလားခင်ဗျဟု
တ်ပါပြီရှင
်ဟုတ်ကဲ့
ရှိပါတယ်ရှင်
ဆရာမကြီးကျွန်တော်တို့အချိန်ကလည်းနည်းနည်းနည်းနေတော့ပြောစရာဆွေးနွေးစရာလည်းအများကြီးပဲအဲ့တော့ကျွန်တော်တို့ဒီအခုဒီစောစောဆရာမပြောသွားတဲ့အထက်မှလည်းအနေချင်းတော့ပါပါတယ်ဟိုဒီချိုတင်ပြင်ဆင်မှုကိစ္စတွေနားကပြီးတော့နောက်ပိုင်းမှလည်းဟိုပြောခဲ့ကြတာပဲဒီဟိုဟိုဒီဟိုတဘာဝပဝန်ကျင်ထိမ့်သိမ့်မှုတွေဒီတစ်တော်မပြုံးတိဖို့တက်ကဆောင်းလျှောက်ဖို့တဘာဝပဝန်ကျင်ထိမ့်သိမ့်ဆောင်းလျှောက်ဖို့ဆိုတာတွေကဒီရာသီဥတုတစ်ခုပျက်စီးသွားပြီဆိုလို့ရှိရင်ဒါဒီဟာပြန်ကောင်းဖို့ဟာဒီနှစ်တည်းရာနဲ့ချီပြီးတော့လောက်ကြရတယ်ဆိုတာလည်းပညာရှင်တွေပြောတာတွေကျွန်တော်တို့ကြားဘူးပါတယ်ဆိုတော့မြန်မာနိုင်ငံအနေထားအရလည်းအခုတစ်တော်ပြုံးတိမှုကတော်တော်လေးဆိုးဆိုးဝါးဝါးဖြစ်နေတယ်ဆိုတာလည်းအများအသိပဲဖြစ်နေဆရာမအဲ့တော့ဘာတွေများအကောင်းဆုံးဖြစ်အောင်လုပ်နိုင်မလဲ
အဲဘာတွေများအကောင်းဆုံးဖြစ်အောင်လုပ်နိုင်မလဲဆိုတာကအခုဖြစ်သွားတဲ့နော်နာကစ်အခုရေဘေးအန်ဒီရဲပေါ့နော်တဘာဝရေဘေးအန်ဒီရဲတွေကိုဖြတ်ပြီးတော့နော်ဒါတင်ငန်းစာယူတဲ့နည်းနော်ဘာဖြစ်လို့လဲဆိုတော့ဒီတဘာဝပတ်ဝန်းကျင်ကြီးကတော်တော်ကိုတစ်ကဘာလုံးအတွက်ကအန်ဒီရဲအမတန်ကြီးမားပါတယ်နော် Agu so yin di ne gong bai November December so yin bian de ma di ka ba ye tung wei mu mu jing wo cha ja mu ba che lo le so agu lo ya di u du ri ka mau ka ma ri phit ni da ha di ka ba ye ya di u du pu nei mu ji cha phit ni da bo no a lo da bei me ba ma pi ga ku na do le shi u ma pyo ke de lo le ka ba wa taw wen jin thing thing ni sai ya long gan ni ma a ya pa ne de lo a chat di shi de နော်အဲ့ဒါကဘယ်ပေါ်မှာအခြေခံလဲဆိုစိတ်ဝင်စားမှုပေါ်မှာဒါအခြေခံတယ်လို့ဒေါ်လေးဖြစ်တယ်အဲ့တော့ထပ်ပြီးတော့အခုကြောင်းမင်းကလေးစက်ရုံနေဆောက်ဖို့လုပ်မယ်ဆိုရင်ဒါဟာလေနော်ဗမာပြည်ကိုကြီးမားတဲ့တဘာဝဘေးအန္တရာယ်တစ်ခုကြုံကြောက်လာနိုင်တယ်လေနော
်ဟုတ်ကဲ့
တရုတ်ပြည်မှာဆိုရင်ဒေါ်လေးကဒါမမြင်ရတာမဟုတ်ဘူးတရုတ်ပြည်မှာဆိုနေရင်မိတွေကားတွေထုံးမောင်းရတယ်လူတွေအသက်မရှိရင်သေရတယ်ကောင်းငင်အပြာကြီးကိုမတွေ့ကြရဘူးသားတွေကိုသင်္ကန်းစာယူပြီးတော့ကိုဗမာပြည်ရဲ့တန်ရှင်းတဲ့လေနော်တန်ရှင်းတဲ့ကောင်းငင်ကြီးကိုထိမ့်သိမ်းထားဖို့တော့လိုမယ်ထင်တယ်မဟုတ်ရင်ဒါဒေါ်လေးတို့ဟာအခုနာကြီးအမုံတိုင်းပေးခံရပြီရေပေးအန်ဒီရဲ့ခံရပြီအခုဆိုရင်လေရဲ့နော်ဒီတဘာဝပတ်ဝန်းကျင်လေညံ့ညမ်းမှုနဲ့လူတွေဟာစောစောတက်တန်းစိတ်မနေရပဲနဲ့နော်လူတွေရဲ့လူစွာအားအရင်အမြစ်ကအရန်လိုပါတယ်လို့သမလာကြီးကအမြဲပြောနေတယ်အဲ့တော့နိုင်ငံတစ်ခုရေရှည်ဖွံ့ဖြိုးတိုးတက်ဖို့ဆိုတာလူစွာအားအရင်းမြစ်တွေလိုပါတယ်။အဲ့ဒီလူတွေအသက်ရှည်ဖို့လေတမ်းတမ်းရှင်းရှင်းရှူဖို့ဆိုလို့ရှိရင်ဒေါ်လေးတို့ကလေနဲ့ပတ်သက်တဲ့ဘေးအန္တရာယ်မကြရအောင်တော့ဒေါ်လေးတို့တတိချက်ဖို့လိုမယ်လို့ဒေါ်လေးပြောချင်ပါတယ
်။ဟုတ်ကဲ့ဒေါ်လေးကျေးဇူးတင်ပါတယ်ခင်ဗျာ။အခုကျွန်တော်တို့အချိန်ကလည်းစက္ကန့်30လောက်ပဲကြာမှာတော့တယ်။ကျွန်တော်လေလိုက်ပေါ်မှာရှိနေတဲ့ပုံနှကျွန်းမျိုးကကိုကျော်မြင့်တင်ကိုကျော်မြင့်တင်လည်းပြောပါအောင်ကျွန်တော်တို့စက္ကန့်30လောက်ပဲအချိန်ရှိပါတော့တယ်။
ဟုတ်ကဲ့ပါကျွန်တော်တို့ဒီဗာလဲဆိုတော့ရခိုင်ပြည်နယ်ပေါ့နော်ရခိုင်ဒေသမှာကျွန်တော်တို့ဒီအလူရဗာလဲဆိုဒီကျွန်တော်တို့ဗာလဲဆိုဒီစစ်တော်တွေပေါ့နော်ကျွန်တော်တို့ရခိုင်ဒေသမှာရခိုင်ရုံးမတောင်တန်းမှာကျွန်တော်တို့စစ်တော်တွေပေါ့နော်တွန်းပြလာတာပေါ့နော်ဒါကနိုင်ငံတော်အစိုးရမှလည်းတာဝန်ရှိတယ်နောက်ပြီးတော့ပြည်သူတွေမှလည်းတာဝန်ရှိပါတယ်နောက်ပြီးတော့ကျွန်တော်တို့ဒီကျွန်တော်တို့ရခိုင်မှာပြင်းတင်းတဲ့ပြည်သူတွေကနှိမ့်ဆက်တာပေါ့နှိမ့်ဆက်နေတဲ့လေကျွန်တော်တို့ကတဘာဝဘေးအန္တရာယ်နဲ့ကြုံတွေ့ရတာပေါ့ရည်စည်းရခြင်းအတိဖြစ်တာပေါ့နော
်ဒါတွေ
ကိုကျွန်တော်တို့ဒီအဲ့ဒီမှာအဲ့ဒီမှာဒီပြေကျွန်တော်တို့ဗာလဲဆိုဒီ cyclone center တွေပေါ့နော်အဆောက်အဦလူနေအဆောက်အဦတွေပေါ့နော်လူနေနေတဲ့အဆောက်အဦတွေပေါ့နော်အဲ့ဒါကိုနေပြီးတော့နိုင်ငံတော်ဆရာကလုတ်ပြင်းတာပေါ့နော
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကိုကျော်မြင့်ဒီအချိန်ကကျွန်တော်တို့ဒီလောက်ခရရလို့ပါအခုဆွေးနွေးကြတာလည်းအကြောင်းအရာအများကြီးပါပဲအခုနောက်ဆုံးကျွန်တော်ပြောချင်တာကတော့ဒီရေပိကယ်ဆယ်ရေးလုပ်ငန်းကယ်ဆယ်ရေးလုပ်ငန်းတွေမပြီးခင်မှာကိုပဲကျွန်တော်တို့ဒီပြန်လည်ထူထောင်ရေးလုပ်ငန်းအတွက်ကျွန်တော်တို့ကြိုးပြီးတော့စဉ်းစားထားကြဖို့လိုမယ်ထင်ပါတယ်ပျက်စီးဆုံးရှုံးမှုတွေအားလုံးအတွက်ဆွေးနွေးကြတာတွေအတွက်အားလုံးပဲကျေးဇူးတင်ပါတယ်ခင်ဗျာ
သူမတင်ရင်ထိုင်နေသူကိုဇော်ဝင်းလိုင်းစီစဉ်တင်ဆက်တဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုကြားခဲ့ရတာပါရှင်။ကျန်တဲ့အချိန်တွင်သတင်းချင်းချုပ်ကိုမခင်ဖြူတွေကပြောပြပေးပါအောင်ရှင
်။ပင်လယ်ကမ်းပစိဖိတ်ကမ်းရိုးတဲ့တခြားနိုင်ငံများမိဖက်ဆက်ဆံရေး TPP လို့ခေါ်တဲ့ကုန်သွယ်ရေးသဘောတူညီချက်ကြီးရဖို့12နိုင်ငံဂျာဝင်ဆက်ဆက်ညှိနှိုင်းနေတာမှာနောက်ဆုံးသဘောတူညီချက်ရဖို့တိုးတက်မှုတွေရှိလာပြီဖြစ်ပေမဲ့အသေးစိတ်တချို့ကတော့ဆက်ပြီးညှိနှိုင်းမှုလိုသေးတယ်လို့အမေရိကန်နိုင်ငံဂျာဝင်ဝန်ကြီးဂျွန်ကယ်ရီကပြောလိုက်ပါတယ်။သဘောတူညီချက်ရဲ့ရည်မှန်းချက်တွေကိုစင်ကာပူနိုင်ငံမှာရောက်နေတဲ့ဝန်ကြီးကယ်ရီကအဓိကထောက်ပြပြောဆိုသွားတာဖြစ်ပါတယ်ရှင်။ကုလသမဂ္ဂတွေ့ရင်မှုချုပ်ဘန်ကီမွန်ဟာဒီကနေ့အမေရိကန်သမ္မတအင်ပီရိုကိုတွားရောက်ပြီးသမ္မတဘရက်အိုဘားမားနဲ့ကိစ္စရဲ့အတော်များများကိုတွေ့ဆုံဆွေးနွေးဖို့ရှိနေပါတယ်။ရာသီဥတုပြောင်းလဲမှုကိစ္စ၊ဆီးရီးယားနဲ့လေဗနွန်နိုင်ငံတွေမှာကြုံနေရတဲ့စီးရီးပဋိပက္ခတွေနဲ့လူသားချင်းစာနာမှုဆိုင်ရာအကျပ်တဲကိစ္စတွေကိုခေါင်းဆောင်နှုတ်ဦးတို့ဆွေးနွေးကြမှာဖြစ်တယ်လို့မစ္စတာဘန်ကီမွန်ရဲ့ပြောခွင့်ရကပြောပါတယ်ရှင်။မြန်မာနိုင်ငံအနှံ့ပြီးခဲ့တဲ့လကစလို့မိုးတဲထန်စွာရွာပြီးတော့ရေကြီးမြေပြိုမှုတွေကြောင့်သေဆုံးသူ96ယောက်တည်းမှနေရှိပြီးတော့လူပေါင်း2000ကျော်ရေပြီးတဲ့ခန်းစားခဲ့ရပြီးတဲ့နောက်မှာတော့ဒီရေပြီးတဲ့ပြည်သူတွေအတွက်နိုင်ငံတကာကဝိုင်းဝန်းကူညီပေးကြဖို့မြန်မာအစိုးရကဒီကနေ့ပဲပန်ကြားလိုက်ပါတယ်။ဖြစ်နိုင်ခြေရှိတဲ့အလူရှင်ဖွဲ့စည်းတွေနဲ့နိုင်ငံတကာကိုစတင်ဆက်သွယ်ထားပြီးဖြစ်ကြောင်းနဲ့နိုင်ငံတကာအကူအညီတွေပူးပေါင်းဆောင်ရွက်ဖို့ဖိတ်ခေါ်နေတဲ့အကြောင်းမြန်မာအစိုးရတာဝန်ရှိသူတွေကပြောပါတယ်ရှင်။
တရင်ချင်းချုပ်ကိုမခင်ဖြူတွေကကြေညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရင်မှုကမတ်တိုင်ကြီးထိုက်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Skip Sisk ဖြစ်ပါတယ်။ VOA American အသံမနက်ခင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီနေ့9:00နာရီအထိလိုင်းဒိုမီတာ24 40 48 50နဲ့လိုင်းလမီတာ190တို့ကနေဖန်ယူနာဆင်နိုင်ပါတယ်။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကြားမှာရှင်လာပါစေရှင်။ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျွန်မနန်းလောပါ
This program has come to you from the Voice of America, Washington.